Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American အစံရဲ့2020ခုနှစ်စက်တင်ဘာလ4ရက်တောက်ကြတဲ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:30နာရီအထိလိုင်းတူမီတာ1925 30နဲ့လိုင်းလမီတာ190ရိုကနေထုတ်လွှင့်ပေးနေပါပဲရှင်။ကျမနင်္ဂလာပါ။ဒီညအတွက်ထိတ်တန့်ရောက်တဲ့တွေကိုတင်ပြသွားမှာပါ။အမေရိကန်ခေတ်သစ်သမိုင်းတစ်လျှောက်ခက်ခဲဆုံးလို့ဆိုရဲလာမယ့်သမ္မတရွေးကောက်ပွဲနဲ့ပတ်သက်လို့ပို့ပြီးတော့ဆိတ်ရှုပ်ထွေးစေမယ့်အကြောင်းအရာတွေကိုသမ္မတဒေါ်နယ်ထရမ့်ကပြောဆိုလာပါတယ်။စာရိတ်ကနေမဲပေးတဲ့စနစ်အလုတ်ဖြစ်မဖြစ်စမ်းသပ်ကြည့်တဲ့အနေနဲ့သူ့ကိုထောက်ခံသူတွေနှစ်ကြိမ်မဲပေးကြပါလို့ပြောဆိုခဲ့တာနဲ့ပတ်သက်ပြီးတစ်ခါပြန်ရှင်းလင်းဖို့သမ္မတထရမ့်ကြိုးစားနေပါတယ်။စာရိတ်ကနေပေးကြမဲ့မဲတွေကနေမဲမတမာမှုတွေဖြစ်လာနိုင်တယ်လို့သမ္မတထရမ့်ကသက်တည်အထောက်အထားရှိပဲအချိန်ချင်းဆွဆွဲပြောဆိုထားပြီးစာရိတ်ကမဲတွေတကယ်ပဲရေတွက်ခံရသလားဆိုတာသိချဖို့မဲယုံတွေကိုလည်းတွားပြီးတော့မဲပေးကြဖို့ North Carolina ပြည်နယ် Wilmington မြို့ WECD ရုပ်သံနဲ့ပေါ်ရူးနဲ့တွေ့ဆုံမိမျက်ခါမှာသမ္မတထရမ့်ကပြောဆိုခဲ့တာပါ။ Pennsylvania ပြည်နယ် Lathrop မြို့မှာတော့သူစကားတွေကိုပြန်ပြီးတော့ရှင်းလင်းဖို့သမ္မတထရမ့်ကြိုးစားလာပုံရပါတယ်။သူ့ကိုထောက်ခံသူတွေအနေနဲ့စာရိတ်ကနေပို့လိုက်တဲ့မဲတွေပါမပါဆိုတာမဲယုံမှာတွားပြီးစစ်ဆေးပြီးတော့မဲတွေပါတယ်ဆိုရင်တော့နောက်တစ်ကြိမ်မဲပေးစရာမလိုပါဘူးဆိုပြီးသူ့ကိုထောက်ခံသူလူအုပ်ကြီးကိုပြောဆိုခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်နိုဝင်ဘာ3ရက်သမရရွေးကောက်ပွဲမှာမဲယုံတွေကိုလူကိုယ်တိုင်တွားစရာမလိုပဲစာရိတ်ကနေမဲထည့်နိုင်အောင်ရွေးကောက်ပွဲဆိုင်ရာပြည်내တာဝန်ရှိသူတွေစီစဉ်နေကြတာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စု Oregon ပြည်နယ် Portland မြို့ကလက်ရရင်အဖွဲ့တွေကိုထောက်ခံတဲ့လူတယောက်ကိုပြီးခဲ့တဲ့တစ်ပတ်ကတနက်နဲ့ပြစ်ခတ်ခဲ့သူအဖြစ်တန်ရရှိခံထားတဲ့လူတာဝန်ရှိသူတွေဖမ်းဆီးချိန်မှာတိတ်ဆုံသွားတယ်လို့တရားရေးဌာနအကြီးတန်းအရာရှိတဦးက AP သတင်းဌာနကိုကြားရပြနေမှာပြောပါတယ်။တန်ရရှိခံထားသူ Michael Reno ကို Washington ပြည်နယ် Lee မြို့မှာဖမ်းဆီးခဲ့တာပါ။အသက်29နှစ်အရွယ် Aaron J. Danielson ရင်ဘတ်ကိုတနက်နဲ့ပြစ်ခတ်ရလို့စနေနေ့ကတိတ်ဆုံသွားခဲ့တဲ့ဖြစ်ရပ်မှာ Reno ဟာအဓိကတန်ရရှိသူဖြစ်တယ်လို့အဲ့ဒီရဲ့အရာရှိကပြောပါတယ်။ဖန်ရထုတ်ခံထားတဲ့ Renault ကိုပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရို FBI နဲ့အမေရိကန်တရားရေးဌာနရဲတပ်ဖွဲ့ဝင်တွေကကြာရာပြင်းနေမှာဖမ်းဆီးခဲ့ကြတာပါ။အဲ့ဒီလိုဖမ်းဆီးချိန်မှာတနက်ကင်ထားတဲ့ Renault ကိုတရားဥပဒေစိုးမိုးရေးအရာရှိတဦးကတနက်နဲ့ပြစ်ခတ်ခဲ့တယ်လို့နာမည်မဖော်လို့တဲ့အဲ့ဒီအရာရှိကပြောပါတယ်။ကြည့်ခဲ့တဲ့မတ်လကအမေရိကန်လူမဲတဦးရဲတို့အဖမ်းခံရချိန်မှာအသက်ရှူကျက်ပြီးတိတ်ဆုံးခဲ့တဲ့ကိစ္စနဲ့ဆက်စပ်နေတဲ့ရဲအရာရှိ9ယောက်ကိုနယူးယောက်ပြည်နယ်ရော့ချက်စတာမြို့တော်ဝန်ကအလုတ်ကရက်စဲလိုက်ပါတယ်။မြို့တော်ဝန် Lovely Warren ကရဲအရာရှိတွေကိုကြာတာပတင်းနဲ့မှအလုတ်ဖြုတ်ပြတာပါ။အဖို့အစားလုံးဝမပါတဲ့လူမဲအမျိုးသား Daniel Prud နောက်ပြန်လက်ထိတ်ခံထားရတဲ့ပုံရိပ်တွေကိုရဲအရာရှိရဲ့ရင်မှတ်မှာတတ်ထားတဲ့ကင်မရာပုံရိပ်မှာတွေ့ရပါတယ်။Prud တိတ်ဆုံးမှုနဲ့ပတ်သက်ပြီးရဲအရာရှိတွေကသူ့ကိုလှနဲ့ချီလဲစားခဲ့ကြတယ်လို့မြို့တော်ဝန်ကပြောပါတယ်။မွေးရစီလွန်ပြီးတော့ Prud တိတ်ဆုံးခဲ့တာပါလို့ရဲတပ်ဖွဲ့အကြီးကဲ Laron Singletary ကပြောဆိုခဲ့တယ်လို့လည်းဆိုပါတယ်။ဗီဒီယိုပုံရိပ်တွေဟာရဲတပ်ဖွဲ့အကြီးကဲရဲ့ပြောဆိုချက်နဲ့လုံးဝကွဲပြားနေတယ်လို့လည်းမြို့တော်ဝန်ကပြောပါတယ်။ Singletary ကတော့ဒီကိစ္စကိုဖုံးကွယ်ထားတာမရှိဘူးဆိုပြီးတော့ငြင်းဆိုထားတာပါ။ Prud မိသားစုရဲ့တောင်းဆိုချက်ကြောင့်ဗုဒ္ဓဦးနဲ့မှာအဲ့ဒီဗီဒီယိုကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။စေယောကခန်းစားနေရတဲ့တိတ်ဆုံးသူ Prud ဟာသူနေထိုင်ရာ Chicago မြို့ကနေ Rochester မြို့ကအကူဖြစ်သူ Joe စီအလဲပတ်ရောက်နေခဲ့တာပါ။သူကိုဆေးရုံပြပြီးနှာရည်ပိုင်းအကြာမှာစိတ်မတည်မငြိမ်ဖြစ်လာပြီးအိမ်ကထွက်သွားချိန်မှာရဲတို့ဖမ်းဆီးတာကိုခံခဲ့ရတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာရဲတပ်ဖွဲ့ဖမ်းဆီးစဉ်အာဖရိကန်နယ်ပေါ်အမေရိကန်နိုင်ငံသားတွေအများအပြားသိဆုံးနေရတဲ့အတွက်နိုင်ငံတော်ဝန်ဆန္ဒပြပေါ်တွေစတိုက်ဆိုးသလိုပေါပေါက်နေချိန်မှာ Prud သိဆုံးတဲ့ဗီဒီယိုထွက်လာတာလည်းဖြစ်ပါတယ်။ Greece နဲ့ Turkey နိုင်ငံကြားရေပြင်ပိုင်းနဲ့အရင်ပွားနေတဲ့မြေထဲပင်လယ်ဒေသအရှေ့ဘက်ပိုင်းမှာ Turkey ကစီရင်လေ့ကျင့်မှုတွေအကြီးအကျယ်လုပ်နေတဲ့အတွက်မတော်တဆထိတိုက်သွေးမှုတွေဖြစ်မလာအောင်နိုင်ငံကန်တွေ့ဆုံဆွေးနွေးဖို့တဘောတူလိုက်ပါပြီ။မြောက်အတလတ်သိစစ်စာချုပ်နေတိုအဖွဲ့ဝင်နိုင်ငံသားဒီကိစ္စကိုတန်တမာရင်းနှီးနဲ့ဖြေရှင်းဖို့ကြိုးစားတာမှလည်းအောင်မြင်မှုမရတာကြောင့်ဆိုရင်မှုတွေတူလာချိန်မှာပဲနေတိုအတွင်းရင်းမှုချုပ်ရန်စတိုလန်ဘတ်ရဲ့ဂျာဝင်ဆောင်ရွက်မှုနဲ့နိုင်ငံဆွေးနွေးဖို့ဖြစ်လာတာပါ။မြေတိုင်းပင်လယ်ဒေသအရှေ့ပိုင်းမှာစီးရဲအရာထိတိုက်ရင်ဆိုင်တွဲမှုတွေဖြစ်မလာအောင်ရှောင်ရှားဖို့ Greece နဲ့ Turkey တို့သဘောတူခဲ့ကြတယ်လို့စတိုလန်ဘတ်ရဲ့ဂျာရာပတင်းနဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။မြေတဲပင်လေအရှေ့ပိုင်းနယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်လို့တူရကီနဲ့ဂရိစ်နိုင်ငံကြားကာလရှည်ကြာအငြင်းပွားနေကြတာပါ။အင်္ဂါနေ့မှာစတင်လိုက်တဲ့နံပါတ်ကြားစီရေးလေ့ကျင့်မှုကိုတုံ့ပြန်တဲ့အနေနဲ့ဂရိစ်နိုင်ငံကလည်းတူရကီနဲ့ဆက်အနီးကကတ်စတယ်လိုရီဇိုမြို့ကိုစစ်တပ်ဖွဲ့တွေဆစ်လုခဲ့ပါတယ်။ဒီလို့ရက်ကပုံမှန်စီရေးလေ့ကျင့်မှုသာဖြစ်တယ်လို့ဂရိစ်တို့ကပြောပေမဲ့တူရကီကတော့အရင်စတဲ့လို့ရအဖြစ်ရှုံမြင်နေပါတယ်။
Please do not try to test in Turkey. We are crazy.
Turkey ကိုတော့လာမစမ်းနဲ့ Turkey ဘက်ကတနေ့ဘလို့တုံ့ပြန်မလဲဆိုတာဘယ်သူမှမခံမနိုင်ပါဘူး။ကျုပ်တို့ဘက်ကစိတ်ရှည်လက်ရှည်နဲ့စောင့်ကြည့်အောင်ပါ။တနေ့တော့ကောင်းကောင်းကြီးတုံ့ပြန်မှာဖြစ်ပါတယ်လို့ Turkey သမ္မတအကြံပေး Masud Kasin ကပြောဆိုသွားတာပါ။ မြေထဲပင်လယ်ဒေသမှာသဘာဝဓာတ်ငွေတွေအများအပြားတွေ့ရှိခဲ့တာကြောင့်ဆယ်စုနှစ်တွေနဲ့ချီနေမြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအခြေအတင်ဖြစ်နေတဲ့ Greece နဲ့ Turkey နဲ့နိုင်ငံကြားတင်းမာမှုတွေပိုတိုလာတာလည်းဖြစ်ပါတယ်
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေတောက်ကြနေညပိုင်းတော့ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြေညာပေးသွားမှာဖြစ်ပါတယ်။ကောင်းမကိုဗစ် -19 ကာကွယ်ဆေးမရတဲ့နိုင်ငံမရှိရအောင်ရှေ့လာမယ့်နှစ်နှစ်အတွင်းကာကွယ်ဆေးထုတ်လုပ်သူဒါဇင်ပေါင်းများစွာစီကထွက်လာမယ့်ကိုဗစ် -19 ကာကွယ်ဆေးတွေကိုအများဆုံးနဲ့အမြန်ဆုံးဝယ်ယူဖြန့်ဖြူးတာတွေကိုဦးဆောင်သွားမယ်လို့ကုလသမဂ္ဂကလေးသင်ငယ်များရန်ကုန်ဝေးအဖွဲ့ UNICEF ကမနေ့ကပြောလိုက်ပါတယ်။ COVAX လို့ခေါ်တဲ့ကိုဗစ် -19 ကာကွယ်ဆေးဖြန့်ဝေမဲ့အစီအစဉ်ကို UNICEF နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO တို့ကပူးတွဲဦးဆောင်သွားမှာဖြစ်ပါတယ်။ကျန်းသာရေးနိုင်ငံ86နိုင်ငံကဒီစီဇန်မှာပါဝင်ကြမှာဖြစ်ပြီးဒီစီဇန်ရကာကွယ်ဆေးတွေကိုဝယ်ယူပြီးတော့ကမ္ဘာတဝန်းကဝင်ငွေနည်းတဲ့နိုင်ငံတွေနဲ့အလဲလက်ဝင်ငွေအနေနဲ့နိုင်ငံ92နိုင်ငံကိုအညီအမျှခွဲဝေပေးသွားဖို့ရည်ရွယ်ထားတယ်လို့ UNICEF ရဲ့ကြေညာချက်မှာပြောထားပါတယ်။ဒါကအစိုးရတွေဆေးထုတ်လုပ်သူတွေနဲ့အကျိုးတူပူးပေါင်းဆောင်ရွက်သူတွေအားလုံးပေါင်းပြီးတော့ COVID-19 ကပ်ရောဂါကိုဆက်ပြီးတော့ကာကွယ်တိုက်ဖျက်ဖို့လုပ်တဲ့အကျိုးတူဆောင်ရွက်မှုဖြစ်တယ်လို့ UNICEF အဖွဲ့ရဲ့အမှုဆောင်ညင်ကြားရေးမှူး Henry Defoe ကကြေညာချက်ထဲမှာပြောပါတယ်။ကာကွယ်ဆေးတွေရတဲ့အခါမှာနိုင်ငံတိုင်းအတွက်ခဏဦးလိုအပ်တဲ့ကာကွယ်ဆေးတွေကိုသာဒုန်ညီမြပေးရတဲ့ခင်းခင်းနဲ့အမြန်ပေးနိုင်အောင် UNICEF အဖွဲ့ရဲ့သူမတူရဲ့လှုပ်ဆောင်နိုင်စွမ်းကိုအသုံးပြုသွားမှာဖြစ်တယ်လို့သူကဆက်ပြောပါတယ်။ချမ်းသာတဲ့နိုင်ငံတွေအနေနဲ့ကာကွယ်ဆေးတွေကိုတင်စီတူလောင်လာနိုင်ခြင်းရှိတာကြောင့်အဲ့လိုမလုပ်ဖို့အဲ့လိုလှုပ်လိုက်ခြင်းအပြင်ကာယောဂရဲ့အကျိုးဆက်တွေကပိုပြီးတော့ဆိုးဝါးလာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကြီးကဲဒေါက်တာတက်ဒရော့စ်ဂေဘရီယက်စ်ကလည်းပြီးခဲ့တဲ့ဩဂတ်လကသတိပေးထားပါတယ်ခင်ဗျာ။နိုမာလာမှာအစောဆုံးထွက်လာနိုင်တဲ့ COVID-19 ကာကွယ်ဆေးနှမျိုးဟာအလားအလာကောင်းတဲ့နှီးစနစ်တွေကိုအသုံးပြုထားပြီးထွက်လာဖို့အတွက်အရှိန်အဟုန်မြင့်လှုပ်ဆောင်နေတယ်လို့ကျွမ်းကျင်သူတွေကပြောလိုက်ပါတယ်။ရောဂါပိုးအစမျိုးဗီဇကိုအခြေခံတဲ့အဲ့ဒီကာကွယ်ဆေးအသစ်တွေကိုအသုံးပြုတဲ့အခါမှာဘေးအန္တရာယ်ခင်းခင်းနဲ့ထိထိရောက်ရောက်အသုံးပြုနိုင်မလားဆိုတာကိုပထမဆုံးစမ်းသပ်ခံရမှာဖြစ်ပါတယ်။အမေရိကန်ခြေစိုက်ဇီဝနည်းပညာကုမ္ပဏီတစ်ခုဖြစ်တဲ့ Moderna ကကာကွယ်ဆေးတစ်မျိုးကိုထုတ်လုပ်နေပြီးတော့နောက်တစ်ခုကတော့ Germany က BioNTech ဆေးကုမ္ပဏီနဲ့အမေရိကန်မှာခြေစိုက်တဲ့ Pfizer ကုမ္ပဏီတို့ပူးပေါင်းလှုပ်ဆောင်နေတာဖြစ်ပါတယ်။ဒီမတိုင်ငယ်ထုတ်လုပ်တဲ့ကာကွယ်ဆေးတွေကတော့ရောဂါပိုးကိုတည်စေတာဒါမှမဟုတ်အားနည်းသွားစေတဲ့ကိုယ်ခံအားစနစ်ကိုဖြစ်ပေါ်စေပါတယ်။ကာကွယ်ဆေးအသစ်ထဲမှာတော့ mRNA လို့ခေါ်တဲ့မျိုးဗီဇတစ်ခုလည်းပါဝင်ပြီးတော့အဲ့ဒီ mRNA ကလူရဲ့ခန္ဓာကိုယ်ထဲမှာဗိုင်းရပ်စ်တစ်မျိုးကိုဖြစ်ပေါ်စေပြီးအဲ့ဒီဗိုင်းရပ်စ်က COVID-19 ရောဂါပိုးကိုတိုက်ဖျက်ပေးမဲ့ကိုယ်ခံအားစနစ်ကိုအားကောင်းစေမှာဖြစ်ပါတယ်။အဲ့ဒီကာကွယ်ဆေးတွေဟာလူတွေကိုကုသဖို့အတွက်မျိုးဗီဇကိုအခြေခံပြီးထုတ်လုပ်ထားတဲ့ပထမဆုံးကာကွယ်ဆေးတွေဖြစ်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူအရေအတွက် 8,300 ကျော်ရှိတဲ့အတွက်စုစုပေါင်းဗိုင်းရပ်စ်ကူးစက်ခံသူဥယျာဉ်ဟာကမ္ဘာမှာကူးစက်မှုဒုတိယအများဆုံးဖြစ်တဲ့ဘရာဇီးလ်နိုင်ငံလောက်နီးနီးရှိလာပြီဖြစ်ပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းအိန္ဒိယမှာကူးစက်သူ 83,341 ယောက်ရှိတာကြောင့်ကူးစက်သူစုစုပေါင်း 3.9% ကျော်သွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါပြင်နောက်ထပ်သေဆုံးသူ 1,096 ယောက်ရှိတာကြောင့်သေဆုံးသူစုစုပေါင်းဟာလည်း 68,482 ယောက်ရှိသွားပြီဖြစ်တယ်လို့ဒီနေ့မှပြောပါတယ်။အိန္ဒိယမှာဗိုင်းရပ်စ်ကြောင့်သေဆုံးမှုနှုန်းက 1.9 ရာခိုင်နှုန်းရှိတာကြောင့်ကမ္ဘာတဝန်းသေဆုံးမှုနှုန်း 3.3 ရာခိုင်နှုန်းထက်စာရင်အတော်လေးကိုနေတယ်လို့အာဏာပိုင်တွေကပြောပေမဲ့ကျွမ်းကျင်သူတွေကတော့တချို့ပြည်နယ်တွေဟာတည်ဆုံမှုကိုလျှော့ပြီးဖော်ပြနေသလားလို့မေးခွန်းထုတ်နေကြပါတယ်။အိန္ဒိယမှာပြီးခဲ့တဲ့ဩဂတ်လတလထဲမှာတည်းဗိုင်းရပ်စ်ကူးစက်ခံသူ2,000လောက်ရှိခဲ့တာပါ။ဩစတြေးလျနိုင်ငံမှာတော့ဗိုင်းရပ်စ်ကြောင့်သက်ကြီးဆုံးရှုံးရေးကြီးဟာကအစောပိုင်းမှာ53ယောက်အပါအဝင်6ယောက်ထပ်တိုးပြီးတော့ဒီနေ့မှစုစုပေါင်း59ယောက်တည်ဆုံခဲ့တာကြောင့်အခုဆိုရင်တည်ဆုံသူစုစုပေါင်း839ယောက်ရှိသွားပြီဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။မဘုံမြေမှာကူးစက်မှုတွေပြန့်နှံ့တာကတက်ကြီးဆောင်ရှောက်ရေးဂေဟာတွေကိုအလင်းမြန်ကူးစက်ကုန်တာကြောင့်လူတွေရာနဲ့ချီတည်ဆုံးခဲ့ပါတယ်။ဒါပေမဲ့ဗိုင်းရပ်စ်ကူးစက်မှုတွေဟာဖြည်းဖြည်းချင်းကျဆင်းလာနေပြီးဒီနေ့မှကူးစက်သူ81ယောက်ရှိတယ်လို့ Victoria ပြည်နယ်အာရဘိုင်တွေကပြောပါတယ်။နယူးဇီလန်နိုင်ငံမှာတော့ဒီနေ့မှဗိုင်းရပ်စ်ကြောင့် Auckland ဆေးရုံမှာတက်နေတဲ့အသက်50ကျော်အမျိုးသားတူတည်ဆုံးသွားတဲ့အတွက်ဒါဟာ3လကျော်ကာလအတွင်းမှာပထမဆုံးတည်ဆုံးမှုဖြစ်ပါတယ်။နယူးဇီလန်မှာကူးစက်ခံသူ1900ကျော်နဲ့တည်ဆုံးသူ23ယောက်ရှိတယ်လို့အာရဘိုင်တွေကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီနေ့မှာ ဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ198ယောက်ရှိတယ်လို့အာဏာပိုင်တွေကပြောပါတယ်ခင်ဗျာ။အာဂျင်တီးနားတိုင်းစင်မူမက်ဆီနဲ့ဘာစလိုနာအသင်းတို့လမ်းခွဲဖို့အတွက်နှစ်ဖက်ဆွေးနွေးလာတယ်တိုးတက်မှုတစုံတရာမရှိဘဲနဲ့အရှိမတိုးနောက်မဆုတ်ဖြစ်နေပါတယ်။မက်ဆီရဲ့အေဂျင့်လည်းဖြစ်ဘာဂင်လည်းဖြစ်တဲ့ဟော်ဟေးမက်ဆီနဲ့ဘာစလိုနာအသင်းဥက္ကဋ္ဌတို့ဗုဒ္ဓနေ့ကတနအီခွဲကြာတွေ့ဆုံဆွေးနွေးခဲ့ကြပေမဲ့နှစ်ဖက်သဘောတူညီမှုတစုံတရာမရခဲ့ကြပါဘူး။ဘာစလိုနာဥက္ကဋ္ဌဂျိုးဆက်ဘာတိုမီယိုကတော့ဒီပြတဲ့ရော်နယ်ကိုမန်လက်ထက်အသင်းကိုပြန်လည်တည်ဆောက်တဲ့နေရာမှာမက်ဆီဟာအဓိကအခမ်းအနားကပါဝင်နေပြီးတော့သူ့ကိုတည်ပြီးတော့အသင်းကိုဆက်ပြီးတော့တည်ဆောက်သွားမှာဖြစ်ကြောင်းမက်ဆီဟာလည်းဘာစလိုနာနဲ့စာချုပ်ဆက်ပြီးတော့ရှိနေသေးတယ်လို့ပြောကြောင်းစပိန်သတင်းစာတွေကဖော်ပြနေပါတယ်။မက်ဆီရဲ့ဖခင်ကတော့မက်ဆီအနေနဲ့အသင်းမှာဆက်နေဖို့အတွက်အလုံးစုံခက်ခဲတယ်လို့သတင်းတောက်တွေကပြောပါတယ်။အခုလောလောဆယ်မှာတော့နှစ်ဖက်ကြားဆွေးနွေးမှုတွေဟာတစုံတရာတိုးတက်မှုမရှိသေးပဲဆွေးနွေးမှုတွေနောက်ထပ်ဆက်ပြီးတော့လုပ်သွားအောင်မှာဖြစ်ပါတယ်။အခုချိန်ကြီးတော့မက်ဆီဟာအသင်းနဲ့ပြန်ပြီးတော့လေ့ကျင့်ခန်းမဆင်းသေးပါဘူး။အချိန်ထဲမှာပဲဥရုဂွေးတိုက်စစ်မှုလူးဝစ်ဆောရက်စ်ကတော့ Juventus အသင်းကိုပြောင်းဖို့သဘောတူညီမှုရသွားပြီဆိုပြီးတော့ဥရောပသတင်းတွေကဖော်ပြနေကြပါတယ်ခင်ဗျာ။ဒီအမေရိကန်တန်ရဲ့တောကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီထိဆက်ပြီးတော့တန်လွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ
။ကိုဗစ်ကံယောဂါကြောင့်သေဆုံးသူနောက်တဦးအပါအဝင်အတီးပြူလူနာတွေတိုးလာနေတဲ့အတွက်ယောဂါကူဆတ်မှုအန္တရာယ်ကိုသတိထားကြဖို့ကျန်းမာရေးပညာရှင်တွေတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်။ကျမကတော့စုစုပါ။ကိုဗစ်ယောဂါကူးစက်ခံထားရတဲ့အသက်46နှစ်အရွယ်အမျိုးသမီးတဦးရန်ကုန်မြို့မှာဆေးကုသမှုခံရင်းသေဆုံးသွားခဲ့သလိုနောက်ထပ်လည်းအတီးပြူလူနာတွေဆက်ဆဲတွေ့ရှိနေတာကြောင့်ကူးစက်မှုအန္တရာယ်ကိုပညာရှင်တွေသတိပေးနေကြတာပါ။ကွယ်လွန်သူအမျိုးသမီးကတော့ရန်ကုန်မြို့ဝေဘာကြီးအထူးကုဆေးရုံကြီးမှာကုသမှုခံရင်းမနေ့ညကသေဆုံးခဲ့တာဖြစ်ကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။တခြားယောဂအခန်းတွေရှိနေတဲ့ဒီလူနာဟာဆေးရုံရောက်ပြီး12နာရီအတွင်းမှာတည်ဆုံခဲ့တာလို့လည်းဘိုဟိုကူးဆက်ယောဂတိုက်ဖြတ်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ်
။တစ်ရက်နေမှာတခွဲနမူနာယူတယ်။ဒီနှစ်ရက်နေမှာအဖြေရတယ်ပေါ့နော်။သုံးရက်နေမှာပဲအမားတို့ကဝေးပါကြီးကိုပို့လိုက်တယ်။မနေ့12နာရီခွဲကိုရောက်တယ်။12နာရီကြာပြီးတော့ည10နာရီခွဲမှာဆုံးတာပေါ့နော်။သူကိုလေးကဟိုမန္တလေးမှာ14ရက်8လမှာပြရရ။အဲ့ယောဂတော်တော်ကြီးကိုစိုးနေပြီ။စိုးနေတာကိုသူဆက်ပြီးတော့ဟိုဘန်းလေးမှာဆက်မပြောင်းရန်ကုန်ဆင်းလာပြီးအိမ်မှာပဲနေတယ်နေသားနေမှာအဲ့လိုစိတ်ဆိုးလာမှဆေးရုံပြတယ်ပြပြီးဆေးရုံကလည်းချက်ချင်းစစ်ဆေးလိုက်လို့တယ်စစ်ဆေးရတော့ပြတော့ဝေဘာကြီးဆေးရုံကိုအိမ်မှာပို့တယ်ခြေရပြီးတယ်ပို့တယ်ပို့မှလည်းသူ ICU ထဲတောင်သူမရောက်လိုက်ဘူးပြောချင်တာသူ့ရဲ့ယောဂါကငကိုလေးကဆိုးဝါးပြင်းထန်ပြီးတာဖြစ်တယ်ပေါ့နော
်ကိုဗစ်အတီးပြူလူနာတွေထဲမှာအထူးချက်မှတ်ကူတာနေရသူ၅ဦးရှိနေတယ်လို့လည်းပြောပါတယ်တိဆုံးမှုပါဝင်နောက်ထပ်အတီးပြူလူနာတွေတိုးလာနေတာကြောင့်ကူးစက်နိုင်တဲ့အန္တရာယ်ကိုသတိထားကြဖို့လည်းဒေါက်တာခင်ခင်ကြီးကတိုက်တွန်းထားပါတယ်
။သူတယောက်တိဆုံးတာကနန်းအားဖြင့်တစ်ပင်နဲ့လို့သူ့မိသားစုအတွက်ကတော့တရားရဂိုင်းလုံးဆုံးရှုံးမှုဖြစ်ပါတယ်။ဒီလိုမျိုးဆုံးရှုံးမှုမျိုးကိုယ်နိုင်ငံသားတွေသူတို့မှလည်းမဖြစ်စေချင်ပါဘူး။ယောဂဖြစ်ပွားကူးစက်မှုလည်းမဖြစ်စေချင်ပါဘူး။ဒါပေမဲ့အဲ့လိုမဖြစ်အောင်လုပ်ဖို့ဆိုတာလေကျန်းမာရေးနဲ့အားစားဝန်ကြီးဌာနအားနဲ့အဲတခုတည်းနဲ့လုံးလုံးမရပါဘူး။ဘိုးအဆင့်ကြီးကြပ်ကွက်ကဲကော်မတီရဲ့ရန်ညုံမှုနဲ့ကျမရဲ့အားသာဝန်ကြီးဌာနနဲ့ပြီးတော့လိုအပ်တဲ့တော့အကြံဉာဏ်တွေပြည်သက်ဆိုင်ရာတိုင်းဒေသကြီးနဲ့အစိုးရရဲ့ပူးပေါင်းဆောင်ရွက်မှုသက်ဆိုင်ရာအစိုးရအဖွဲ့ဝန်ကြီးဌာနတည်တဲ့ပူးပေါင်းဆောင်ရွက်မှုတွေအပြင်အရေးကြီးဆုံးကတော့ပြည်သူလူထုပါဝင်မှုပါပဲပြည်သူလူထုပါဝင်ရင်ဒီတိုက်ပွဲကျမတို့နိုင်မယ်ပြည်သူလူမပါရင်တော့ကျမတို့ကရေရှည်ပြောတော့ဆုံးရှုံးမှုများစွာနဲ့ဆက်တိုက်နေရမှာဖြစ်ပါတယ
်ပိုးရီလူနာအများဆုံးရှိနေတဲ့ရခိုင်ပြည်နယ်မှာတော့ပြည်နယ်တစ်ခုလုံးမှာမလိုအပ်ရင်အပြင်မထွက်ဖို့နဲ့ညမထွက်ရအမိန့်ကိုလည်းပြည်နယ်တစ်ခုလုံးနီးပါးထုတ်ပြန်ထားပါတယ်ကူးစက်မှုဒုတိယအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းကမြို့နယ်ခုနှစ်ခုမှာလည်းမလိုအပ်ဘဲအိမ်ပြန်မထွက်ဖို့ညွှန်ကြားထားသလိုကျန်းမာရေးဝန်ကြီးဌာနလမ်းညွှန်ချက်တွေကိုလိုက်နာဖို့လည်းတိုက်တွန်းထားပါတယ်။ယောဂကူးစက်မှုတွေတိုးလာနေတဲ့သတင်းတွေကြောင့်စိုးရိမ်နေသူတချို့ကတော့ဆေးရုံစည်းကမ်းတွေမှာပြတ်သားတာတွေရှိနေတယ်လို့လည်းရန်ကုန်တိုင်းအင်းစိန်မြို့နယ်ကလိုအပ်ပြီးဆရာဝန်တစ်ယောက်ဖြစ်တဲ့ဒေါက်တာတောင်းလင်းကပြောပါတယ်
။ကူးကတော့ community transmission ကလည်းရှိနေပြီလို့အကုန်လုံးကသတ်မှတ်ထားကြပြီဆိုတော့လေပြည်သူလူထုတွေကလည်းဟိုကူဖြားတယ်ဆိုတာနဲ့စိတ်ကူကြပြီလေသိဘူးလို့လည်းအမျိုးမျိုးပေါ့နော်ဖုန်းနဲ့တစ်ဆင့်စုံစမ်းတာလည်းရှိတယ်ဖီဗာကလင်းတွေကိုလာပြရလည်းရှိတယ်ကိုယ့်ပတ်ဝန်းကျင်ကလူကိုစိတ်ပူတဲ့အတွက်ကြောင့်သူ့ကိုနော်ဖီဗာကလင်းပြဖို့ဆောက်ရှင်ပြန်ပေးရလည်းရှိတယ်အဲ့လိုမျိုးတွေပေါ့နော်ပြည်သူလူထုကတော့တော်တော်လေးစိတ်ဝင်စားနဲ့လိုက်ပြီးတော့လုပ်ကြလဲတွေ့ရပါတယ်ဗျာ
ဖြာနာကိုစေကန်တွေစီလူကိုယ်တိုင်လာပြကြသလိုဖုန်းကနေတစ်ဆင့်မေးမြန်းတဲ့အထင်မှာပိုးရီလူနာနဲ့ထိတွေ့ခဲ့သူတွေအကြောင်းကိုပါစိုးရိမ်တကြီးမေးလာကြလို့ဒါတွေထက်ကိုယ်တိုင်လိုက်နာဖို့လိုတဲ့အချက်တွေကိုဒေါက်တာတောင်းလင်းကအကြံပြုထားပါတယ်အဲ
့တော့ပြည်သူလူထုအနေနဲ့ကအဲ့လိုမျိုး primary contact secondary contact တွေရှောက်ပြီးတော့စဉ်းစားနေမိအစားကိုဗီနာကလူကလည်းဘယ်သူပဲဖြစ်ဖြစ်ပိုးရှိရလိမ့်ဖြစ်နိုင်တယ်ကိုကိုယ်တိုင်လည်းပိုးရှိရလိမ့်ဖြစ်နိုင်တယ်အဲ့လိုမျိုးသဘောထားပြီးတော့ ကိုစီကလည်းသူများစီမကူအောင်သူများဥစ္စာလည်းကိုစီမရောက်တာအောင်ကျွန်တော်ကနေထိုင်ရမှာပေါ့နော်ကိုလှုပ်ဆောင်ရမယ့်အချက်ဘေးချက်ပေါ့နော် stay home ရယ် master တာရယ်လက်စည်းတာရယ်၆ပြခွာနေရယ်အဲ့လေးချက်ကိုပဲတိတိချက်ချာတယောက်ချင်းစီတယောက်ချင်းစီဟာလိုက်လုပ်ကြပါမယ်လို့အဲ့ဒါလေးကိုကျွန်တော်ပြောချင်ပါတယ်
ပြည်ရင်ကူးဆက်ခံရသူတိုးလာတာနဲ့အများယောဂထိန်းချုပ်ကာကွယ်ရေးစီးမင်းတွေကိုလိုက်နာဖို့သတိပေးနေပြီးချိုးဖောက်သူတွေကိုတဘာဝဘေးရန်တွေဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့အရေးယူတာတွေလည်းနေရာတော်တော်များများမှာရှိလာနေပါတယ်။စီကံမလိုက်နာသူတွေကိုထိထိရောက်အရေးယူဖို့လည်းပြည်ရေးဝန်ကြီးဌာနကိုနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ကဒီတစ်ပတ်ထဲကျင်းပခဲ့တဲ့အွန်လိုင်းဆွေးနွေးပွဲမှာပြောဆိုထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ကိုဗစ်ကပ်ရောဂါကာလစတင်ကြောင်းတွေပိတ်ထားရတဲ့အချိန်မှာအင်တာနက်အွန်လိုင်းရုပ်မြင်သံကြားနဲ့ဗီဒီယိုတွေကနေတဆင့်ကျောင်းသားတွေကိုပညာဆက်လက်သင်ယူနိုင်ဖို့ပညာရေးဝန်ကြီးဌာနကအစီအစဉ်နေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တာနက်ထွန်းမှာကိုဗစ်ကပ်ရောဂါကြောင့်ကျောင်းတွေအားလုံးပိတ်ထားရချိန်မှာကျောင်းသားတွေရဲ့ပညာသင်ယူမှုအခွင့်အလမ်းတွေမဆုံးရှုံးစေဖို့အတွက်ကျောင်းသင်ခန်းစာတွေကိုအွန်လိုင်းရုပ်မြင်သံကြားနဲ့ဗီဒီယိုတွေကနေတဆင့်ထုတ်လွှင့်သင်ကြားပေးနိုင်ဖို့ပြင်ဆင်နေတယ်လို့ပညာရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်မြမအတန်းမြဝတီနဲ့စကိုင်းနက်တို့ကနေရုံမြင်တန်ကြားသင်ခန်းစာတွေကိုထုတ်လွှင့်มาဖြစ်ပြီးတော့လက်တလုံးမှာတော့အလဲတန်းနဲ့မူလာတန်းကြောင်းသားကြောင်းသူစုစုပေါင်း၈တန်းစီကိုပြတ်ထန်းစာအုပ်တွေရှာအောင်ဆောင်ရွက်နိုင်ဖို့အစီအစဉ်နေတယ်လို့အခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကပြောပါရစေ
။ Okay အဓိကတော့ဒီကလေးတွေရဲ့ပညာသင်မှုပင်နဲ့ဘယ်လိုပဲဖြစ်ဖြစ်ဆုံးရှုံးသွားပြီလေဆုံးရှုံးသွားတဲ့ကြောင့်ဆရာတို့က continuing learning လို့ခေါ်တဲ့သင်မှုအဆက်မပြတ်စေတဲ့ဆရာတို့စဉ်းစားတော့ပါစင်ရတဲ့ခါကျတော့ကလေးတွေလက်ထဲမှာလည်းကျတော့အရင်ဆုံးဒီပုံလေးစာအုပ်တွေရောက်ဖို့နော်ရောက်ဖို့လိုတဲ့ဆိုတော့ပွင့်ထားပြီးသားကျောင်းဖြစ်တဲ့အထက်တန်းစင်တွေကတော့ကျောင်းနဲ့တရင်ပတ်ဆောင်ရွက်တဲ့အတွက်ကြောင့်မို့ကျောင်းသားတွေရဲ့လက်ထဲမှာအထက်တန်းစင်တွေမှာတော့အကုန်လုံးပုံလေးစာတွေရသွားပြီအဲ့တော့ဒီအလယ်တန်းစင်မူလတန်းစင်ကကျတော့သူတို့ကျောင်းနဲ့တရင်ပတ်လည်းမလုပ်နိုင်ခဲ့ဘူးအဲကျောင်းတွေပွင့်ဖို့ကလည်းပဲလက်တော့ဘယ်လိုမှအဲ့ဒါအချိန်တွေမပေးသေးတဲ့ကြောင့်မို့တော့သူတို့ရဲ့လက်ထက်မှာဒီပုံလေးစာအုပ်တွေရောက်ဖို့ဆိုတဲ့အပိုင်းမှာလည်းပဲဘယ်လိုနည်းနဲ့ရောက်အောင်လုပ်မလဲဆိုတာဒါအရင်ဆုံးစဉ်းစားမှာပါအဲ့တော့ပြီးတော့မှဒုတိယအဆင့်ကဒီပုံလေးစာအုပ်တွေရောက်ပြီးဆိုမှဒုတိယအဆင့်ကျတော့မှအခုလိုအဲတင်ယူဖို့ထောက်ကူပြုရုပ်တံတွေနောက်ရီယိုတော့တွေဆိုထုတ်လည်ရမှာဖြစ်ပါတယ
်ကျောင်းတွေပိတ်ထားတာကြောင့်ဆရာဆရာမတွေနဲ့တိုက်ရိုက်ထိတွေ့တင် जा မှုတွေမလုပ်နိုင်ပဲအွန်လိုင်းရုပ်မြင်သံကြားတို့ကနေသာတင် जा ရတဲ့အချိန်မှာမိဘတွေအနေနဲ့လည်းစောင့်ကြည့်ထိန်းကျောက်မှုတွေလုပ်ပေးတင်တယ်လို့ဒေါက်တာတင်မောင်ဝင်းကဆိုပါတယ်ဒီလိုတင် जा မှုတွေလုပ်တာကစောင့်မေးဝဲစစ်ချင်းမစစ်ချင်းနဲ့မသက်ဆိုင်ပဲကျောင်းသားတွေအတွက်တင် जा မှုတွေရှိနေဖို့ကိုပဲရည်ရွယ်တာဖြစ်တယ်လို့ဒေါက်တာတင်မောင်ဝင်းကပြောပါတယ
်တို့ရည်ရွယ်တာတော့ကျောင်းကျောင်းသားတို့ဟောတာတင်မှုစက်မပြတ်အောင်တော်လုပ်ကြတယ်ကလေးကတခုမှမဆိုတော့တင်ယူနေရမှာဖြစ်တယ်ကျောင်းတို့ရဲ့လက်ရှိတက်ရမဲ့အတန်းအတွက်ဒီအတန်းတွေမှာရှိနေတဲ့ဉာဏ်စာတွေကိုသူတို့တက်နိုင်လို့သာသိနေရတဲ့အရေးကြီးတာပဲ။ဒါတွေအားလုံးကဆောင်ဝဲစစ်စစ်လို့ကျောင်းမှာညောင်းမနေရလည်းမဟုတ်ဘူး။ဆောင်ဝဲစစ်စစ်တဲ့ဆိုတာကျောင်းမတက်စနေတဲ့စစ်စစ်များပဲ
။မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်အတွင်းမှုဦးကျော်မင်းခန့်ကတော့ဒီလိုအွန်လိုင်းရုပ်မြင်သံကြားစာရတွေကနေတဆင့်တင်ကြားတာကဘယ်အတိုင်းအတာထိထိရောက်မှုရှိနိုင်မလဲဆိုတာကတော့တကယ်လက်တွေ့ကျောင်းသားတွေကိုထုတ်လွှင့်တင်ကြားကြည့်ပြီးတော့မှသုံးသပ်နိုင်မယ့်အနေအထားဖြစ်တယ်လို့ဆိုပါရစေ
။ကျွန်တော်တို့သုံးသပ်လို့ရတာကတော့အခုမြန်မာပြည်အခြေအနေကကိုဗစ်ဖြစ်တဲ့အချိန်ကာလမှာတင်ယူမှုတင်တန်းတွေကရက်တာကကျတယ်။အခုကျွန်တော်တို့ဒီလိုပိတ်ပြီးတဲ့အခါမှာပြန်ဖွင့်တဲ့အခါမှာအားလုံးကတော့အွန်လိုင်းဘက်ကိုတော့လှည့်သွားကြတယ်တင်ကြားရေးတင်ယူမှုတွေက။နောက်မတင်မဲနဲ့အိမ်ထဲမှာနေတာဆက်စားရင်အော်ဒီလိုမျိုးစနစ်ဒီဘက်ကိုပြောင်းပြီးတော့တင်တာတော့ကျွန်တော်တို့ကကြိုးစားပါတယ်ဘလောက်ထိအောင်သွားမလဲဆိုတော့ကျွန်တော်တို့ကတော့ 100% ကတော့ဘလို့မှမထိအောင်ဘူးကျွန်တော်တို့ညွှန်မှန်းတာကတော့90ရာခိုင်နှုန်းလောက်ထိရောက်ရင်တော့ကံကောင်းပါတော့ဒါပေမဲ့အခုဟိုပညာရေးဝန်ကြီးပညာရေးဝန်ကြီးဌာနကဟိုရာရှိကြီးတွေပြောတဲ့စကားတော့ဒီနှစ်ကတော့ဟိုထိရောက်ရောက်ဖြစ်ဖို့ဆိုတာကတော့ဘလို့မှမလွယ်ဘူးကလေးတွေရဲ့ကျန်းမာရေးကိုပဲအဓိကထားပြီးတော့ကာကွယ်ရမှာပဲဆိုတဲ့ပြောစကားကိုထောက်ချခြင်းအားဖြင့်ဒါလို့လေးသက်ပြီးကြိုးစားပေးတာကိုပဲနည်းနည်းကြိုးစားရမယ်သဘောပေါ့။ထိရောက်ခြင်းမထိရောက်ခြင်းကတော့သူတို့လုံကြည့်ပြီးတော့မှပဲအသေးစိတ်ပြောလို့ရမှာ။ဆိုမြန်မာပြည်မှာကရိယာတစားပလားလည်းမလုံတော့ဘူး။နောက်အင်တာနက်လိုင်းတွေကလည်းမကောင်းတဲ့နေတဲ့နေရာလည်းရှိတယ်။နောက် TV channel တွေကလည်းလိုင်းမိတဲ့နေရာရှိတယ်မမိတဲ့နေရာရှိတယ
်။ COVID ကပ်ရောဂါကြောင့်ကျောင်းတွေကိုပုံမှန်ကျောင်းပွင့်ချိန်အတိုင်းမဖွင့်နိုင်ပဲတလားကျော်နောက်ကြပြီးမှဖွင့်နိုင်ခဲ့ပေမဲ့ပြန်ဖွင့်ပြီးတလားလောက်အကြာမှာပဲကျောင်းတွေအားလုံးကိုပြန်ပိတ်လိုက်ရတာပါ။ကျမအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။ VOA American
န်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါသေးရှင
်။ကိုဗစ်ကပ်ပိသိင်းရခိုင်ပြည်နယ်တွင်စီးရီးသိမ်းမှုတွေဆက်လက်ဖြစ်ပေါ်နေရမှာခြေရတချို့မီးလောင်ပျက်စီးခဲ့သလိုဒေသခံတွေထိခိုက်သေဆုံးမှုတွေကြုံနေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။ရခိုင်မြောက်ပိုင်းကကြောက်တော်မြို့နယ်မှာမနေ့တုန်းကပြစ်ခတ်မှုတွေတွင်ကျေးရွာတချို့မီးလောင်တော့ခဲ့တယ်လို့ဒေသခံတွေလည်းထွက်ပြေးနေကြရတယ်လို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။မနေ့ကညနေပိုင်းမှာတိုက်ပွဲတွေစတင်ဖြစ်ပေါ်ရကမီးလောင်ပျက်စီးမှုတွေကြုံခဲ့ရတာလို့ကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ဖရဲပေါင်းကျေးရွာသားတူဦးကပြောပါတယ
်။ဒီညနေလည်းကဆင်းလိုက်လို့ကြီးကြီးတော့ညနေကြီးလည်းနေတယ်ကြီးကြီးတော့ဒီလူဆိုးရဲ့ဒီလေဆင်းကျဲကိုပြောရင်ကျွန်တော်ကအခုနေရာကြောက်လိုက်ကြည့်တယ်ညမစီကြောက်လိုက်ကြည့်တယ်ညမစီကမှကျွန်တော်ကအဲ့မြန်မာပြည်ကလည်းတတိယဒီဇင်ဘာနဲ့ဒါမဲ့တရားနဲ့ကိုယ်စီလူစီလည်းတော့အမှန်ဖြစ်ပါတော့
ဖျားပေါင်းကြည့်ပါမှာမိလောင်မှုကြောင့်နေအများပြပျက်စီးသွားတယ်လို့ဒေသခံတွေကခံမှန်းနေကြတယ်လို့ပြေခမှုတွေတွင်ထိခိုက်သေးဆုံးမှုတွေလည်းရှိခဲ့တယ်လို့လည်းရွာသားတူဦးကပြောပါတယ
်အာရှိတယ်ရှိတယ်ရွာသားတွေဒီဘေးကစားတဲ့ရွာသားတွေရွာသားကလေးတွေဟိုကိုမောင်ရဲဆိုတဲ့ကလေးတွေကဘယ်မစင်းမနိုင်လို့ရှိတယ်ဒီဒီနေ့ညရဲစက်တိတိတိပြီးတော့ဟိုဟဲမောင်ကြီးဆိုတဲ့အဲ့ဒီလိုပါလေအဲ့တော့ဒီလိုအဲ့ဒီလိုကိုမလဲအစောကြီးကျွန်တော်တို့ရာဘတ်တွေလိုက်ချတော့ဒီမှာအလောင်းကြီးတယ်အဲကျွန်တော်ရာကလေးမြောက်ပါကလေးမြောက်အလောင်းကိုမလဲအစောကြီးပြပါတယ်ဒီလိုဒီရာရဲ့ဒီရာအပြင်ဖဲရဲ့ဒီပါလေတတိဆန်းလဲတတိဆန်းဆန်းလဲမှာအဲ့ဒီမှာမြောင်းသေးမှာပြေတွေ့ပါတယ်တော်ရတာကအမှုရှိကြီးကျွန်တော်တို့ဖယင်းလိုက်ပြီးတော့ဒီလုံးနေတဲ့လူတွေလူတွေရတဲ့မစုံနိုင်ဘူးအဲကျောင်းဝင်းနာနဲ့ဟိုဘက်ကဆက်ကြည့်နေကြတာဒီကဒေသရဲ့စီတာကိုသင်္ချာမြားပြီးအဲ့ဒီအလောင်းလုံးလေးတွေကိုကြည့်ကြည့်တယ်
မနေ့တုန်းကပြစ်ခတ်တိုက်ခိုက်မှုတွေတွင်ရန်ကုန်စစ်တေကလန်ဘေးကတောင်ပေါက်ကျွော်နဲ့ဖျားပေါင်းကျွော်တွေမှာမီးလောင်ပျက်စီးမှုတွေဖြစ်ပေါ်ခဲ့ပြီးထိခိုက်ပျက်စီးမှုတိကျကိုတော့မသိရသေးပါဘူးမနေ့တုန်းကရွာတွေမီးလောင်နေတာတွေကိုကြောက်တော်မျိုးပေါ်ကပါမြင်တွေ့ခဲ့ရတယ်လို့လည်းကြောက်တော်မျိုးနေပြစ်တူးလွတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ်လုံချုံရဲအတွက်စိုးရင်တဲ့ရွာသားတချို့ထွက်ပြေးနေကြတယ်လို့ဒဏ်ရာရသူတချို့ကလည်းကြောက်တော်မျိုးပေါ်မှာစိတ်ကူးတက်ထားရတယ်လို့သူကပြောပါတယ်
ဟိုတောက်တော်ကတော့မနေ့ကဒါဟိုတနေကုန်လို့ပဲပြောလို့ရမှာပေါ့တန်တဲ့လူပါပေါ့ဟိုမနေ့ပိုင်းအင်းလည်းပဲကြောက်တော်မျိုးနေဆက်ပိုင်းရွာ၃လေးရွာကလူတွေဒါဝရုံးတုံးကနေဆက်ပြေးကြတာပေါ့အဲစကြောင်းဝင်လာတယ်ဆိုပြီးတော့မှရွာသားတွေတချို့ခေါ်ယူလာလို့စစ်ဆေးတာလို့ရှိတယ်ရွာသားတွေကလည်းကြောက်တယ်ပြေးတယ်လက်လက်ကြီးတွေကြားတယ်ဆိုတော့ဟိုရွာသားကလေးမရောက်လေမရကြင်ရရလို့ကျွန်တော်မသိဘူးဒါအရေးပေါ်ပို့လိုက်ရတဲ့အချိန်တွေကဖြစ်ခဲ့ဆိုတော့ညနေပိုင်းကျွန်တော်တို့ဟို6နာရီ7နာရီလောက်မှာဟိုတက်တက်တကြားတယ်ဒါတော့ကျွန်တော်တို့စိတ်မကြင်လောက်မှာပဲဒါရွာသားတချို့ပေါ့ဒါမိနီနာနာကလည်းလင်းနေရတဲ့လူတွေကကျွန်တော်ကိုပုံဖက်တယ်ရွာကမင်းလောင်နေပြီဆိုပြီးတော့မှဆရာပေါင်းချေးရွာမင်းလောင်နေပြီဆိုတော့အဲ့ဒီမှာရောက်ကတော့တည်တယ်လို့ကျွန်တော်မနေ့ပိုင်းပြမှာပဲကျွန်တော်တို့ကြားတာမရောက်သေးတော့အခုကျွန်တော်တို့တောက်တဲ့စီရင်လို့နာရီကနဲ့ကျွန်တော်တို့ရောက်နေမင်းတော့လာဟုတ်တယ်မင်းတော့လာတော့ကျွန်တော်တို့မနေ့ကလည်းကြောက်တော်ကလည်းပြန်နေရတယ်
ကျေးရွာတွေမိလောင်တော့တာဟာဒေသတင်းမှာဆစ်စင်ရတဲ့လုပ်နေတဲ့တပ်မတော်ရဲ့လက်ချက်လို့လေဒေသခံတွေကဆွဆွေးနေကြပါတယ်တပ်မတော်တည်င်းမှန်ပြန်ကြားရေးဖွဲ့ပြောခွင့်ရဘူးမှုလျှောက်ဇော်မင်းထွန်းကတော့တပ်မတော်ကမိရှုပျက်စီးတာမရှိခဲ့ကြောင်းနဲ့အခင်းဖြစ်တဲ့နေမြေနီးမှာလုံချုံရေးတပ်ဖွဲ့ဝင်တချို့ကိုခြုံချိုတိုက်ခိုက်ခဲ့တာရှိခဲ့ကြောင်းဒီကနေ့နေပြည်တော်တည်င်းစာရှင်းလင်းပွဲမှာပြောဆိုတော့တာပါ
မနေ့ကကျွန်တော်တို့ညနေ6နာရီခွဲအချိန်တောင်မှာစစ်ပြေတောက်တော်ပေါ်နော်ပေါကရဲစခန်းမှာတာဝန်ဆောင်တဲ့ရဲတပ်ဖွဲ့ဝင်တို့ပို့ဆောင်ပေးနေတဲ့တာဟုအေးရနေကြတာကြတာဗမှုမိုင်းဆွဲကြတာတိုက်ခိုက်ကြတာရှိတယ်။လမ်းမပေါ်မှာပဲကြောက်တော်မျိုးရဲ့တောင်ဘက်ဒီကကြီးတော်မှာမိုင်းဆွဲတိုက်ခိုက်ကြတာရှိတယ်။ရဲလျောင်းအနေအရရှိသွားတာရှိတယ်။အိုက်ပို့ဆောင်ပေးပြီးကြာလာမှာလည်းအိုက်ကားတွေကိုအိုက်နေရာပဲဆက်လက်တိုက်ခိုက်ကြတာရှိတယ်။အိုက်မှာကျွန်တော်တို့ရန်သူအလောင်းနှလောင်းနဲ့တနတ်တဲ့ ရရှိခဲ့တာရှိအဲ့ဖြစ်စဉ်တစ်ခုပဲရှိပါ
ရခိုင်ပြည်နယ်မှာမကြသေးခင်ကဆက်လို့ကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာရတာတပြည်နယ်လုံးမလိုအပ်ရင်အပြင်မထွက်ကြဘူးနဲ့ပြည်နယ်တစ်ခုလုံးညီပညာမထွက်ရမင်းထုတ်ပြန်ထားရပါတယ်ကပ်ရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရခိုင်ပြည်နယ်မှာလက်နက်ကင်ပဏိပခတွေရောင်းဒေသခံတွေတောက်ခရောက်ရမယ်ရင်ပြည်တွင်းပြည်ပကသတိပေးနေချိန်မှာပဲတိုက်ခိုက်မှုတွေဆက်လက်ဖြစ်ပေါ်နေတာဖြစ်ပါတယ်မြန်မာနိုင်ငံရှိစိုက်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းမှုယူကတော့ကပ်ဘေးသိမ်းနေချိန်တိုက်ခိုက်မှုတွေရပ်စေဖို့ဒီတိုင်းတစ်ပတ်မှာပဲထပ်မံတိုက်တွန်းထားပါတယ်ကမ္ဘာဝန်းကပ်ရောဂါနဲ့ရင်ဆိုင်နေရချိန်မှာတိုက်ခိုက်မှုတွေရပ်စေကြဖို့ကုလသမဂ္ဂတွင်းမှုရှုပ်ရဲတိုက်တွန်းချက်ကိုနားထောင်ဖို့နဲ့ကာယောဂါတွင်နဲ့စစ်ဘေးတိုင်ပါခံနေရတဲ့ရခိုင်ပြည်နယ်မှာဒေသခံတွေရေးကြည့်တဲ့သတင်းချက်လက်တွေရရှိနိုင်အောင်အင်တာနက်ဝန်ဆောင်မှုတွေပြေဝပြန်လည်ဖွင့်ပေးဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်ကနေသတင်းပေးပို့တာဖြစ်ပါတယ
်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာအင်တာနက်တွေပိတ်ထားတာအဆုံးတက်ဖို့တောက်ဆိုဆန္ဒပြခဲ့တဲ့ကြပြဆရာမောင်ဆောင်ခေါကိုတရားရုံးကဒဏ်ငွေပေးဆောင်ဖို့စီရင်ချက်ချလိုက်တဲ့အကြောင်းပြောပြပါမယ်ကျမအာကနွန်ပါရခိုင်နယ်ချင်းပြည်နယ်တွင်မှအင်တာနက်ဆက်သွယ်မှုတွေပိတ်ထားတာတွေကိုပြန်ဖွင့်ပေးဖို့စွန်လ17ရက်နေ့ကရန်ကုန်မြို့မှာငင်းချန်းစွာဆန္ဒပြလှုပ်ရှားခဲ့တဲ့လွတ်လပ်စွာထောက်ဖော်ခွင့်အရေးလှုပ်ရှားသူကပြဆရာမောင်ဆောင်ခါကိုငင်းချန်းစွာစုဝေးခွင့်စီတန်လှည့်လည်ခွင့်ဆိုင်ရာဥပဒေပုံမှ19ချိုးဖောက်မှုအတွက်တန်ငွေကျပ်3000ပေးဆောင်ဖို့ကြောက်တရားမြို့နယ်တရားရုံးကဒီနေ့ပဲအမိန့်ချလိုက်တာပါလက်နက်ကင်ပိပခတွေကြောင့်ငင်းချမ်းရဲ့အကြောင်းပြချက်နဲ့အာဏာပိုင်တွေကရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာအင်တာနက်တွေဖျက်တောက်ထားတာဟာလူတက်မှုတွေနဲ့ရာဇဝတ်မှုတွေကိုဖုံးကွယ်ဖို့လားဆိုတဲ့စာတမ်းပါပိတ်ဆတွေကိုစုလေဖျားအနီကုန်းကြော်တရားပေါ်မှာချိတ်ဆွဲဆန္ဒပြခဲ့တဲ့ပြစ်တံချမှတ်လိုက်တာလည်းဖြစ်ပါတယ်။မောင်ဆောင်ခါကတော့တရားရုံးဆုံးဖြတ်ချက်ဟာမမျှတဘူးလို့ဒီကနေ့စီရင်ချက်အပြီးမှာ VOA ကိုပြောခဲ့ပါတယ
်။ကျွန်တော်တို့ကတော့ဒီအမိတ်ပေါ်မှာဒီနေ့ဆရာအကြောင်းမရှိဘူး။ဘာလို့လဲဆိုတော့နံပါတ်1ကဟိုရင်းချင်းကြည့်လို့ပြောရအောင်လေ။ကျွန်တော်တို့ကဒီသူ့ဝေးခဲ့တာတည်တန်းနေလေခဲ့တာတိကျတဲ့နေဆိုင်ခဲ့တာမျိုးမဟုတ်ဘူး။ဒီကနေ့ဆက်တဲ့ကကိုယ့်ရဲ့တည်ယူစားမှုကိုတောင်းကိုယ့်ရဲ့တောင်းဆိုတဲ့ဟာကိုပေါ့နော်ဒီအဲပိတ်ဆပေါ်မှာရေးပြီးတော့လူခုကုန်းများမှာတွားရောက်ချေပြေးခဲ့တာလေ။ဟောကျွန်တော်အနေနဲ့တော့ဒါဟာဥလီလန်းကျောင်းရမှားရင်တော့တရားစစ်ဆေးဖို့ဖြစ်တယ်လို့ကျွန်တော်ထင်တယ်။အဲ့ဒါဒီနေ့တရားရုံးရဲ့မိတ်ပေါ်မှာကျွန်တော်ကကျင်းနေမှုမရှိဘူးနော်။ဒီနေ့ဆရာမရှိဘူး။
တရားရုံးဆုံးဖြတ်ချက်အရမောင်ဆောင်ခါကတန်ငွေ3000ပေးဆောင်ရမှာဖြစ်ပြီးမပေးဘူးဆိုရင်တော့ထောင်ဒဏ်15ရက်ကြက်ခံရမှာဖြစ်ပါတယ်မောင်ဆောင်ခါကတော့တရားရုံးရဲ့စီရင်ချက်ကိုသဘောမတူပေမဲ့ဆုံးဖြတ်ချက်အတိုင်းတန်ငွေပေးဆောင်ခဲ့တယ်လို့ပြောပါတယ်တရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်ပြီးပြစ်ဒဏ်ချမှတ်ခဲ့ပေမဲ့လည်းလွတ်လပ်ခွင့်တွေရရင်ဆက်လက်လှုပ်ရှားသွားမယ်လို့လည်းလွတ်လပ်စွာဖော်ထုတ်ပြောဆိုခွင့်တွေတော့လှုပ်ရှားနေတဲ့အတန်ဖွဲ့အမှုဆောင်ဒါရိုက်တာလည်းဖြစ်တဲ့မောင်ဆောင်ခါကပြောပါတယ်
ဆက်မှာကလူခွေချိုးပေါက်ခံရမှုရှိတယ်။အဲဒီလူခွေချိုးပေါက်ခံရမှုကိုပေါ်တော့ပြောကြတဲ့လူတွေကလူခွေချိုးပေါက်မှုချက်ခံရတယ်။အဲတော့သူရဲ့မူလပြောကြတဲ့ဒီပုံမှာသူရပြီးမဆိုင်ဘူးဒီလူသူကျင်နေပြီးတော့ဒီလူပြောတဲ့သူတွေလည်းနောက်မပြောရအောင်ဒီလူပြောချင်မှုရင်းတန်တော့ဒီလူမတရားတဲ့ဥပဒေတွေဆက်လက်သုံးဆက်ပြီးတော့ဖမ်းဆီးထောင်ချတာရုပ်တယ်လို့ပဲကျွန်တော်ကမြင်တယ်။အဲတော့ဒီကိစ္စမှာသူရနေတယ်တကယ်ဒီမိုကရေစီကိုတကယ်တော့ဒီနေ့နောက်ဆုံးကျတော့လူခွေကိစ္စရက်ဒီပေါ်မှာအလေးနဲ့ထားခြင်းလေဆိုရင်လူလူရဲ့ဒီလွတ်လပ်တဲ့သူ့ဘုံသူ့စုစင်းကိုအပြေးဝအကာအကွယ်ပေးဖို့လိုအပ်မယ်လို့ကျွန်တော်မြင်ပါတယ်ကြာ
အမှုမှာကပြဆရာမောင်ဆောင်ခါအတွက်လိုက်ပါအကျိုးဆောင်ပေးခဲ့တဲ့တရားလွှတ်တော်ရှင်နဲ့ဦးသက်စောအောင်ကလည်းတရားရုံးဆုံးဖြတ်ချက်အပေါ်အခုလိုမှတ်ချက်ပေးပါတယ
်မူကြီးစီကိုတွားနေတဲ့အစိုးရတရက်အလေးနဲ့ကဟိုနိုင်ငံရေးထူဖို့လိုမယ်ဒီတောင်းဆိုချက်တွေကနိုင်ငံသားတွေအတွက်တောင်းဆိုတာလားအကျိုးရှိဖို့တောင်းဆိုတာလားအကျိုးမရအောင်တောင်းဆိုတာလားဒီပေါ်သုံးသပ်ပြီးတော့ဒီဥပဒေလက်ပြင်ဆင်နေတာပြင်ဆင်ရမှာပေါ့နော်ဒီလွတ်လပ်စွာပုံပေါ်ကုန်တဲ့ပတ်သက်တဲ့ရင်းစုဒီဥပဒေပါဝင်တခြားသောဥပဒေတွေဒီသာသာပြန်ပြင်ရမယ့်အခါကြီးအများကြီးရှိတယ
်ရခိုင်နယ်ချင်းပြည်နယ်တွင်မှာတစ်နှစ်ကြာအင်တာနက်အဆက်အသွယ်တွေဖြတ်တောက်ထားတာကိုအစိုးရကပြန်ဖွင့်ပေးလိုက်ပေမဲ့ညနှောင်းမြေ 4G အစား 2G တာရတဲ့အတွက်အင်တာနက်ဆက်သွယ်မှုတွေမရတဲ့လောက်ဖြစ်နေသေးပါမောင်ဆောင်ခါကတော့အင်တာနက်ဝန်ဆောင်မှုတွေအပြည့်အဝရတဲ့အထိဆက်လက်လှုပ်ရှားသွားမယ်လို့လည်းပြောပါတယ်။ဒီသတင်းပအစောပိုင်းမှာပဲကြပြဆရာမောင်ဆောင်ခါအပေါ်တရားစွဲဆိုထားတာကိုရုပ်သိမ်းပေးဖို့လဲလွတ်ခွင့်ရေးလှုပ်ရှားအဖွဲ့ခုနှစ်ဖွဲ့ပူးတွဲပြီးတောင်းဆိုခဲ့ကြပါတယ်။မောင်ဆောင်ခါအပေါ်အရေးယူတဲ့လှုပ်ရှားဟာလွတ်လပ်စွာဝေဖန်မှုတွေငြိမ်းချမ်းတဲ့ကန့်ကွက်ဆန္ဒပြမှုအပေါ်တင်းမခံနိုင်တဲ့မြန်မာအစိုးရရဲ့လှုပ်ရှားကိုတတ်တယ်ပြတ်တရာရောက်တဲ့လှုပ်ရှားဖြစ်ကြောင်းလဲပူတွဲကြေညာချက်မှာပါတဲ့ Foreign Asia အဖွဲ့အမှုဆောင်ဒါရိုက်တာရှာမီနီတရှိနီကာလီမူတုကပြောဆိုထားပါတယ်ရှင်။ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်နေဆက်တွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်နေတဲ့ထိုင်းနိုင်ငံမှာစ Sita Ajige Gurain, Chinere Gu Toyao Sisigere Jang Pyo Pya Bame, Jema Ma Iye Ma Ba, Nyama Nenge Ma Kayoga Kusa Muri Tula Neje Ma Be, Nezati Ma Tiyama Wen Pyacho Wunyao Ladure Shinira Jang, Yoga Pyana Ma Wu Soyeng Bi, Eninda Jin Thay Nenge Ga Nezati Gu Tinin Jia Jia, Sauji Sisigere Pya Pare, Neza Wen Tue Do Miam Miya Gu Gata Tha Bi, Nezati Da Ga Satin Jang Tchou Gu Ba Peke Thaya Re Chini Shige Ra Ba, Yoga Kakwe Tengchou Ye Chuban Ni De Thay Nenge Miya Pai, Chinwan Thayai Mesa Miu Gu Le, Thay Sita Uzi Jo, Bojo Ji Apiya Kong Song Pong Gura Yaha Ye Ne Toyao Sisigere Ra Ba, Thay Sita Aji Ge Ra, Ta Chi Le Ne Mesa Nja Ga, Mesa Ni De Shao Le Le Sisigere De Lu, Kayoga Mbyan Bo Aaw, Myama Nenge Baka Tiyama Wen Wiyao La Duri Gu Dari Tha Song Ji Bo Gu Le, De Ta Gan Anabai Ni Ne Sui Nui Ge Jang Thay Dari Ni Ma Pho Pya Ba Le, Kayoga Kala Ma Be Nezati Ma, Myama Nenge Dari Tiyama Wen Wen Thwe Toa La Muri Si Ni Da Jang, Thay Nenge Ga Soe Ni Da Lu Le, Myama Alu Da Ma Ye Lo Sha Ni De, Pinya Ye Ne Phong Jui Phong Di Sheng Ga Ume Uga Pyo Ba Le.
ແນ່ເອີຍບໍ່ປ່ຽນຕົວເດອັດຕະຕົງບໍ່ທຸກຕົວຜູ້ປີແຍຂາຈະເລີຍຕຣູວ່າດີແລ້ວບໍ່ປ່ຽນບໍ່ຕຽມຫມົນແມ່ອັນລູເບປ່ຽນເນາະຄວນໄລ້ແດ່ຄວນປີແຍຄໍາມາຕຣູວ່າຕຽມຫມົນອ່າຖ້າຊິຫນີແດ່ຕັດຕັ້ນຫນີຊິຫນີແລ້ວຄໍາຕຣູວ່າອັດຕາຫຼິດແດ່ປ່ຽນແດ່ເອີ້ຫຍັງດີຢາປູຊູແດ່ເດຍາດາບິລູເລີຍໂຕຕຣູວ່າຕຽມຫມົນຫນີໂຕຍາດາຈັ່ງຕຣູ
ငံဘက်ကနေတရုတ်နဲ့မြန်မာနိုင်ငံသားတွေတရားမဝင်ဝင်ရောက်လာနေတာဟာယာကနန်းလောက်ရှိတယ်လို့လည်းထိုင်းရနာပိုင်းတွေကပြောပါတယ်မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေခြင်းဖြစ်တာကြောင့်ထိုင်းရနာပိုင်းတွေကတရားမဝင်ဝင်ရောက်လာသူတွေကိုဖမ်းဆီးမိတယ်ဆိုရင်ချက်ချင်းပြန်မောင်းထုတ်တာတွေလည်းရှိနေပါတယ်ကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံနဲ့နေဆက်ဒေသ10ခုမှာအဝင်ထွက်တွေကိုလည်းထိုင်းရနာပိုင်းတွေကမကြာခင်ကပဲပိတ်ထားလိုက်ပါတယ်ကျွန်မမအေးမှထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မြွေကတင်ဆက်ပေးပါမယ်။ Red Planet ဂျိုနီကြီးလို့တင်စားခေါ်ကြတဲ့အင်္ဂါဂျိုကိုစူဇန်လေလာဖို့အတွက်ကမ္ဘာပြင်ပဂျိုတစ်ခုပေါ်မှာပထမဆုံးစမ်းသပ်ပြန်တမ်းမဲ့ Ingenuity လို့နာမည်ပေးထားတဲ့ရဟယင်ကိုဖန်တီးခဲ့ကြတဲ့နေရာမှာမြန်မာအမျိုးသမီး engineer တယောက်ဖြစ်တဲ့မမ်မီမီအောင်ဦးဆောင်ပါဝင်ခဲ့ပါတယ်။မမ်မီမီအောင်ဟာအမေရိကန်အာကာသစူဇန်လေလာရေး agency NASA ရဲ့ JPL ဌာနခွဲမှာအင်္ဂါဂျိုစူဇန်လေလာရေးရဟယင်စီမံကိန်း manager ဖြစ်တဲ့တာဝန်ယူထားတာပါ။သမိုင်းဝင် ingenuity ရဟယင်ဖန်တီးမှုအတွေ့အကြုံတွေနဲ့အတူအင်္ဂါဂျိုစူးစမ်းလေ့လာမှုတွေအကြောင်းမမိမီအောင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပန်မျိုးသမီးကဏ္ဍမှာတင်ဆက်ထားပါရရှင
final what we call the flight model version ingenuity you know we have different copies but the final copy that we built for
long tomorrow assessment na song poun thot pyo phan di kae sa yin in ga jo bo ma pyan tan me ingenuity ye ha yin ne de ga aku naw song di paw win jin tit khu ma pyan tan naw me tu de tomorrow yin man pyo phan di kae de paw win jin tit khu tu de kae twei ya raw me akada ye le ha ne de phyat tan naw me so raw wan ta me ba yin
ကျားတော့ ingenuity ရဟယင်စီမံကိန်းမန်နေဂျာမမ်မီမီအောင်ပြောသွားတာပါ။မမ်မီမီအောင်ရဲ့အဖွဲ့ကတီထွင်လိုက်တဲ့ ingenuity ရဟယင်ဟာစူလိုင်လ30ရက်နေ့တုန်းကပဲဇွဲလုံးလား Perseverance လို့နာမည်ပေးထားတဲ့စက်ရုပ်ကားနဲ့အတူ Atlas V rocket ဂျုံပြန်တဲ့အာကာသရဲအောင်အောင်မြင်မြင်ခင်းနှင်သွားခဲ့ပါပြီ။2022ခုနှစ်ဖေဖော်ဝါရီလလောက်မှာအင်္ဂါဂျိုမျက်နှာပြင်ပေါ်ခြေချနိုင်ဖို့မျှော်လင့်ထားပြီးအဲ့ဒီနောက်ရက်ပေါင်း30စမ်းသပ်ပြန်တမ်းမှုတွေလုပ်သွားမှာပါ။လူသားတွေအနေနဲ့ကမ္ဘာပြင်ပဘဲဂျိုတစ်ခုပေါ်မှာမှအခုလိုရဟယင်စမ်းသပ်မပြန့်ဘူးသေးပါဘူး။ အင်္ဂါဂျိုရဲ့လေတူဟာတိတ်ပါလွားပြီးကပ္ပလီလူနဲ့နှိုင်းစာရင်တိတ်ရခိုင်နှုန်းသာရှိပါတယ်။ယာဒီဥရုကလည်းအများကြီးပူအေးပါတယ်။ကပ္ပမြေပတ်ဝန်းကျင်ယာဒီဥရုနဲ့မတူတဲ့တခြားဂျိုတစ်ခုပေါ်မှာရဟတ်ရင်ပြန်တမ်းမှုအတွက်သူတည်တနာလုပ်ငန်းတွေစူးစမ်းလေ့လာစမ်းသပ်မှုတွေနှစ်တွေနဲ့ချီအချိန်ယူလုပ်ခဲ့ကြတာပါ။အင်္ဂါဂျိုပေါ်မှာရှိတဲ့ပတ်ဝန်းကျင်ပုံစံဖန်တီးပြီးစမ်းသပ်မှုတွေကိုအစစ်အစစ်လှုပ်ဆောင်ခဲ့ရတာဖြစ်တယ်လို့မမ်မီမီယောင်ကရှင်းပြပါတယ
်။ The research in the 90s, right, have shown that it's possible to fly in this thin atmosphere of Mars.
Okay, so because the analysis, the aerodynamic analysis showed that the spin fast enough. နောက်တစ်ဆင့်မိကုန်းကပြန်နိုင်နေဆိုတာကျမတို့သိပြီအဲ့တော့အင်္ဂါဂျိုမှာပြန်လို့ရနိုင်တယ်အလေးချိန်ပေါ့ပါတဲ့လေယာဉ်ကိုဖန်တီးလို့ရနိုင်မလားကျမတို့သွားမှာအင်္ဂါဂျိုလေဟုတ်တယ်မလားဒီတော့ဒီရင်တစ်ခုလုံးကိုလဲပတ်ဖို့အတွက်လိုအပ်တဲ့ဘက်ထရီဆိုလာပြာနောက်ပြီးတော့လဲပတ်မဲ့ဆက်ကွန်ပျူတာလေယာဉ်ဆက်သက်နိုင်မဲ့ခီးယားဆက်သွေးရေးဆက်အပူအေးထိန်းကြီးမဲ့ဆက်စသဖြင့်ပစ္စည်းကိရိယာတွေအားလုံးပေါင်းလို့တည်နိုင်ဖို့အရွယ်အစားဆိုရင်လေ 1.2 မီတာပတ်လည်ပဲရှိတဲ့ဆက်ထဲမှာလဲပတ်နိုင်မဲ့စနစ်တွေအားလုံးပါပြီးတော့အလေးစင်အားဖြင့်လဲ2ကီလိုဂရမ်ထက်မပိုအောင်ဖန်တီးရတာပါ။ပေါင်အားဖြင့်ဆိုရင်တော့4ပေါင်တောင်မပြည့်ပါဘူး။ဆိုတော့ဒါကိုဘယ်လိုလုံးဆောင်မလဲဆိုရင်မိကုံကဖြစ်လာပါရင်ဒီနေရာမှာကျမတို့အဖွဲ့သားတွေရဲ့ပူပေါင်းလုံးဆောင်မှုကတကယ်အတွေ့အကြုံတစ်ခုဖြစ်ပါရဲ့။ဘာလို့လဲဆိုရင်ဒါကလေထဲကိုပြင်အောင်လို့ဘယ်လိုလုပ်ရမလဲ။ရဟတ်ရင်ကိုဘယ်လိုထိန်းချုပ်မလဲ။စပိုင်းဆိုင်ရာတသက်မဟုတ်ဖ ೇನೆ ဆေးရပါဝါ software အပူအေးထိန်းကြီးဖို့တာမို့ဆက်စသဖြင့်အားလုံးကကိုယ့်ရဲ့ကျန်းကျင်မှုတွေစုပေါင်းပြုလုပ်ရတာဖြစ်ပါတယ်တကယ်ကိုဘာနဲ့မှမတူတဲ့စုပေါင်းအင်အားအတွေ့အကြုံတစ်ခုပါရှင
်ရှင်းနှစ်2021ခုနှစ် April နဲ့ May လတွေမှာ Ingenuity ရဟတ်ယာဉ်ကိုအင်္ဂါဂျိုပေါ်မှာစမ်းသပ်ပြန်တမ်းဖို့စီစဉ်ထားတာပါဒီစမ်းသပ်မှုအောင်မြင်တော့အခုဒီဇိုင်းလိုပုံစံထုတ်ဖန်တီးထားတဲ့ရဟတ်ယာဉ်အတိုင်းပိုကြီးတဲ့ရဟတ်ယာဉ်နောက်ထပ်၄ဆင့်အထိစမ်းသပ်သွားအောင်မှာဖြစ်တယ်လို့လည်းမမ်မီမီယောင်ကပြောပါတယ်ဒါလူသားတွေကိုယ်တိုင်တနေ့အင်္ဂါဂျိုပေါ်သွားရောက်လေ့လာနိုင်မဲ့လမ်းစာလည်းဖြစ်ပါတယ်။ဒီအထက်ကိုပဲအမေရိကန်အာကာသစူးစမ်းလေ့လာရေးအေဂျင်စီ NASA ကလည်းအပြင်းထန်စူးစမ်းနေတာပါ။အခုနောက်ဆုံးအင်္ဂါဂျိုပေါ်မှာပြန်တမ်းမဲ့ Ingenuity ရဟတ်ယာဉ်ကိုဖန်တီးနိုင်ခဲ့တာအာကာသတွေအအောင်မြင်လွတ်တင်နိုင်ခဲ့တာတွေကတော့ဒီမှန်ချက်အတွက်အရေးပါတဲ့သမိုင်းမှတ်တမ်းတစ်ခုပဲဖြစ်ပါတယ်။ဒီလိုသမိုင်းဝင်အာကာသစူးစမ်းလေ့လာရေးစီမံကိန်းမှာဥဆောင်ပါဝင်နေသူတူဖြစ်တဲ့မတ်မီမီအောင်ကတော့မြန်မာနယ်ပွားတယောက်ပါ။အမေရိကန်ပြည်ထောင်စုမှာမွေးဖွားခဲ့ပြီးလွန်ခဲ့တဲ့နှစ်90လောက်ကကလီဘွားအရွယ်မှာပဲမိဘတွေနဲ့အတူမြန်မာပြည်ကိုပြန်လာခဲ့ပေမဲ့လို့မြန်မာပြည်တွင်းမှာကြာကြာနေခဲ့ဘူးလို့တော့မဟုတ်ပါဘူး။တမ်းမီအတွင်းအခြေအနေမျိုးစုံကြောင့်မိသားစုလိုက်မြန်မာနိုင်ငံကနေထွက်ခွာခဲ့ကြပြီးနိုင်ငံရဲ့ချားမှာပဲကြီးပြင်းနေတာပါ။အသက်16နှစ်အရွယ်မှာတော့အမေရိကန်ပြည်ထောင်စုကိုတဦးတည်းပြန်လာခဲ့ပြီးအထက်တန်းနဲ့တက္ကသိုလ်ပညာရေးကိုသင်ယူလေ့လာခဲ့ပါတယ်။ရစီအင်ဂျင်နီယာဘာသာရပ်ကိုအထူးပြုလေ့လာခဲ့တဲ့မတ်မီမီအောင်ဟာဒီကနေ့မှာတော့အောင်မြင်တဲ့သိပ္ပံပညာရှင်တစ်ယောက်ဖြစ်နေပါပြီ။2019ခုနှစ်ကထွက်ဝေတဲ့အာကာသဘုရင်မများလို့ဆိုရမယ်။ Space Queens မှတ်တမ်းရုပ်သံမှာတခြားသောအာကာသသိပ္ပံပညာရှင်အမျိုးသမီးတွေနဲ့အတူအလေးပေးဖော်ပြခံခဲ့ရပါတယ်။ဒီလိုအောင်မြင်တဲ့ပညာရှင်တစ်ယောက်ဖြစ်အောင်ဘယ်လိုချိုးဖောက်အထုတ်ခဲ့တာပါလဲ
။ You know, I think I don't look at the whole big picture. I think what happens is you just end up working hard every step of the way.
ဒီမှာအကုန်လုံးအားလုံးနားလည်ပြီးတော့တည်ပြီးတော့လုပ်ခဲ့ကြတာလို့ထင်ကိုလို့ဆရာရှင်အောင်လုပ်ရမယ်အစ်စင်နာမှာအကောင်းဆုံးအထောက်ကျိုးပန်းနိုင်ရတာကြောင့်ခုလိုမျိုးအခြေအနေရောက်လာရင်လို့ကျွန်မထင်တယ်။ဒီဖြတ်တန်းခဲ့တာတွေနဲ့ပတ်သက်ပြီးတော့ခက်ခဲပင်ပန်းနေလို့တော့ကျွန်မထင်တယ်လားစဉ်းစားကြည့်မယ်ဆိုရင်ဒါကရုန်းကန်မှုလို့တော့ကျွန်မမပြောချင်ပါဘူး။အဲ့လိုမယူဆပါဘူး။ကျိုးကျိုးဆဆလှုပ်ဆောင်ရတဲ့အခြေအနေလိုပဲထင်ပါတယ်။တခုခုကိုလှုပ်ဖို့အတွက်စိတ်အားထက်သန်မှုလိုလိုပါရဲ့ရှင်။ဒီမှာကိုယ်ပါလှုပ်ချင်လဲ၊ဘာဖြစ်ချင်တာလဲဆိုတာကိုရှာဖွေရပါမယ်။ထက်သန်မှုအစဉ်တိုင်းမှာကံကောင်းတဲ့သူတယောက်ဖြစ်ခဲ့တယ်လို့လည်းကျွန်မထင်ပါတယ်။ဒီပတ်ဝန်းကျင်မှာကိုယ်စိတ်ဝင်စားတာပါလဲ။နောက်ပြီးတော့ကိုယ်လှုပ်ချင်တာကရောဘာလဲ။ကိုယ်ကရောဘယ်လိုနေရာမျိုးမှာအားတာလဲ။ဒီအချိန်မှာကိုယ်ရှိနေတဲ့ပတ်ဝန်းကျင်တွေဘာတွေကအရေးကြီးလဲ။စသဖြင့်ပါလို့မလဲဆိုရဲဆုံးဖြတ်ချက်ချရတာလွယ်တဲ့ကိစ္စတော့မဟုတ်ပါဘူး။ဒါပေမဲ့ဆုံးဖြတ်ရပါရင်ဆိုတော့ကျမအကြံပေးချင်တာကဒီကဘာကြီးကကြီးကြီးပါ။ကိုဖြတ်တဲ့နဲ့အစ်စင်တိုင်းမှာကိုအတွက်အကောင်းဆုံးအားထုတ်ကြိုးပမ်းရပါမယ်။စူးစမ်းရင်တလန်းတွေရှိတယ်ဆိုတော့ယုံကြည်ထားလိုက်ပါ
။ပေါ်ဝမှာအောင်မြင်ခြင်းကိုကိုကိုယုံကြည်မှုရှိဖို့အရေးကြီးတယ်လို့ကြိုးပမ်းအားထုတ်မှုတွေအများကြီးလုပ်ရတယ်ဆိုတာကိုတော့မမ်မီမီအောင်ကသူ့အတွေ့အကြုံနဲ့ရှင်းပြီးပြောပြပါဗျာ
။ I think what's more important than worrying about if you will be fitting in or being accepted
ကိုယ်ကိုလူတွေကလက်ခံနိုင်မှာမလားနောက်ပြီးကိုယ်နဲ့အဆင်ပြေရမလားဆိုတာမျိုးထဲကိုကဘယ်လိုရည်မှန်းချက်တွေအတွက်စူးစမ်းလှုပ်ဆောင်နေလဲဆိုတာကိုအဓိကကြည့်တင်ပါတယ်ရှင်ဒီအဖွဲ့လိုက်လုံဆောင်မှုတွေမှာဆိုရင်ကိုယ့်အဖွဲ့ရဲ့ရည်ပန်းချက်ကဘာလဲကိုလုံးနိုင်တာကတော့ဘာလဲဆိုတာသိပြီးတော့လုပ်ရပါမယ်အဓိကကတော့ပြောရဲဆိုရဲရှိရပါမယ်ကိုယ့်ကိုယ်ကိုနောက်မှချမ်းမထားတင်ပါဦးကိုကငယ်လို့နောက်ပြီးတော့အမျိုးသမီးဖြစ်လို့ဆင်းရဲလို့အစသဖြင့်ကိုယ့်ရဲ့နောက်ခံအခြေအနေတွေကိုတွေးပြီးတော့တိမ်ငယ်ပြီးတော့နှုတ်ဆက်မနေဖို့အရေးကြီးပါတယ်အဲ့ဒီအားလုံးကိုထားခဲ့ပါပြောစရာရှိတာကိုရဲရဲဝင်ပြောပါရည်မှန်းချက်ထားပါသူ့မို့ငါ့မို့ဆိုတာတွေမတွေးဘဲနဲ့ဒီရည်မှန်းချက်ကိုကြည့်ပြီးတော့အလုပ်လုပ်ပါဒီလိုဆိုရင်လူတိုင်းအတွက်နေရာတစ်ခုရလာလိမ့်မယ်ဆိုတာအကြံပေးချင်ပါတယ်
။သိပ္ပံတဲ့အင်ဂျင်နီယာပညာရပ်နဲ့လုပ်ငန်းခွင်တွေမှာအမျိုးသမီးတွေပုံမပါဝင်လာရင်မတူညီတဲ့အထွေခေါ်ရီတီထွင်ကျန်ဆမှုတွေနဲ့တိုးတက်မှုတွေပိုဖြစ်လာနိုင်တယ်လို့မမီမီအောင်ကယုံကြည်ထားတာပါ။
Women men it has diversity is absolutely fundamental because as I mentioned earlier
အမျိုးသားနဲ့အမျိုးသမီးတွေကြားမှာမတူညီတဲ့ကွဲပြားမှုတွေရှိရင်ဒါကတိတ်ကိုအရေးပါတဲ့အရာပါ။ကျမအစောပိုင်းကပြောခဲ့တာလိုပဲကျမတို့တွေအခုချိန်နေရအောင်လို့အများကြီးစူးစမ်းခဲ့ရပါတယ်။ခီးလည်းရောက်ခဲ့ပါတယ်။တစ်ချိန်တည်းမှာကျမတို့မျှော်မှန်းထားတဲ့သိပ္ပံဆိုင်ရာစူးစမ်းရှာဖွေမှုတွေကျမတို့သိကျင်တဲ့သိပ္ပံဆိုင်ရာအဖြေတွေရဖို့အတွက်အာခါတာစူးစမ်းလေးလာမှုတွေမှမဟုတ်ပါဘူး။မြေပြင်ပေါ်မှာကိုပဲကျမတို့စူးစမ်းနေတဲ့သိပ္ပံဆိုင်ရာရှာဖွေမှုတွေအများကြီးရှိပါတယ်။ဒါတွေရဖို့နောက်ထပ်အများကြီးလုပ်ရအောင်မှာပါ။ဒါမဲ့ဒါတွေကိုလှုပ်ဆောင်တဲ့နေရာမှာရှေးရိုးပုံစံနဲ့တော့လည်းတွားလို့မရပါဘူး။အားလုံးတယောက်ချင်းစီရဲ့မတူကွဲပြားတဲ့တက်သည့်ကျွမ်းကျင်မှုတွေစုပေါင်းပြုမှလုပ်ရတာပါအပြန်လန်နှိမ့်နိုင်ပူပေါင်းဆောင်ရွက်မှုလိုပါတယ်ကျမတို့အင်္ဂါကြိုအတွက်ရဟရင်ဖန်တီးတော့ကလို့ဆိုရင်ဒီဆက်သေးသေးလေးထဲမှာလိုအပ်တဲ့စွမ်းရည်တွေအားလုံးပေါင်းဖန်တီးရတာပါကျမတို့အားလုံးပူပေါင်းပြုမဆောင်ရွက်ဘူးဆိုရင်အဲ့ဒီအဖြေကိုရမှာမဟုတ်ပါဘူးအစင်လာရှိတွေကိုဖျက်နေရအမျိုးမျိုးအချင်းနဲ့အမျိုးမျိုးကနေပြီးတော့လာကြတဲ့ဒီမတူကွဲပြားတဲ့အတွေးအမြင်တွေအတွေးခေါ်တွေအားလုံးစုပေါင်းပြီးတော့လုပ်ခဲ့ရတာပါအဲ့အချိန်မှာကြားမှသူငါဆိုတာမရှိပါဘူးဒါကြောင့်မလို့အမျိုးသားအမျိုးသမီးဘယ်သူပဲဖြစ်ဖြစ်သိပ္ပံနဲ့အင်ဂျင်နီယာပညာရပ်တွေမှာသူ့ပိုင်းနဲ့သူတက်ကြွန်းကြတဲ့သူတွေမတူကွဲပြားတဲ့အတွေးခေါ်တွေအားလုံးဆက်ဆက်စုပေါင်းပြီးတော့လုပ်ရပါတယ်ကိုယ့်ကိုယ်ကိုဖြစ်နိုင်မှာမလားလုံနိုင်မှာမလားဆိုပြီးတော့တန်တရားမဖြစ်မိပါစေနဲ့လို့အဓိကပြောချင်ပါတယ
်အမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်ဆွဲလုံးလားရှိရှိနဲ့ကြိုးပမ်းအားထုတ်မယ်ဆိုရင်လူရပန်းနိုင်ကိုရောက်နိုင်တယ်ဆိုတာကိုမမီမီအောင်ရဲ့အထွေအကြုံကသက်သေတာနေပါတယ်ကိုယ့်ရဲ့စွမ်းရည်နဲ့တီထွင်ကျန်ဆနိုင်မှုတွေကိုရှော့တွက်ခဲ့ကြရင်တော့ဒီကနေ့လူသားတွေလဘော်ရောက်ခဲ့ကြမှာမဟုတ်တလို့အင်္ဂါကြိုပေါ်ရဟရင်စေလွတ်နိုင်တာမျိုးလည်းဖြစ်လာမှာမဟုတ်ပါဘူးဒါကြောင့်ကိုယ်လုံနိုင်တာကိုယုံယုံကြည်ကြည်နဲ့မဆုံမနေကြိုးပမ်းအားထုတ်ဖို့သာအရေးကြီးရယ်ဆိုရာတင်ပြရင်းနဲ့ပဲဒီသတင်းမဲ့မျိုးသမီးကဏ္ဍကိုဒီမှာပဲရည်နာဝင်ပြပါရှင်ကျမခင်ဗျာပါရှင
်ဒီတစ်ပတ်သုတဆွန်လင်းအမေရိကန်တခွင်အစီအစဉ်မှာနယူးယောက်က The Met အနုပညာပြရိုက်ပြန်လည်ဖွင့်လှစ်တာစာသင်ခန်းပြမမှာထွက်ပြီးတော့သင်ကြားတဲ့အကြောင်းနဲ့ Massachusetts ပြည်နယ်ကအိနေယာရောက်ကျမရေးဝန်ဆောင်မှုပေးတဲ့လုပ်ငန်းအကြောင်းကျွန်တော်အအောင်ကတင်ပြပေးထားပါရခင်ဗျာယူရိုမျိုးကအကြီးဆုံးအနုပညာပြရိုက်ကိုအခုခါမှပြန်လည်ဖွင့်လှစ်လိုက်ပါပြီ COVID-19 ကာယောဂါကာလမို့ The Metropolitan အနုပညာပြရိုက်ကိုပိတ်ထားရကနေအခုလိုပြန်ဖွင့်လှစ်လိုက်တာပါပြရိုက်အကြီးအကဲ Daniel Weiss က
In our history of 150 years, we have been closed before probably for 3
years. ဒီပေါင်း150အတွင်းအရင်ကလည်းပိတ်ခဲ့ဘူးပါတယ်။ဒါပေမဲ့လည်း3ရက်ကအများဆုံးမှာမြန်မာနိုင်ငံကြားတဲ့အချိန်ရဲ့ 9/11 တိုက်ခိုက်မှုအချိန်တွေတုန်းကပါ။ဒါပေမဲ့အခုလိုအကြာကြီးမပိတ်ခဲ့ပါဘူး။ဒီပြရိုက်ကိုပိတ်ထားခဲ့တာ9လောက်ခွဲလောက်ရှိခဲ့ပါပြီ။အခုလိုပြန်ဖွင့်လှစ်နေတာကြောင့်အတော်လေးကိုကျင်းတဲ့ဝမ်းသာမိပါတယ်လို့ပြောသွားတာပါ။ပြရိုက်ကိုဝင်ကြည့်မယ်ဆိုရင်တော့ဝင်ကြီးကတော့တစ်ယောက်ကို $25ကြားပြီးအငင်းစားတွေဆိုရင်တော့$18ပေးရပါတယ်။ကျောင်းသားတွေကတော့$12ပေးရမှာပါ။ပြရိုက်မှာနှစ်စင်ကြီးပေးပြီးတော့အဖွဲ့ဝင်တွေတခြားပတ်မိုးသူတွေနဲ့အသက်12နှစ်အောက်ကတော့ဝင်ကြီးအခမဲ့ပါ
။ The governor's mandate is that it's 25% of your normal number of visitors.
စီးမင်းကတော့အရင်ပုံမှန်အချိန်ကပြရိုက်ကိုလာလေသူတွေရဲ့25ရာခိုင်နှုန်းပဲလက်ခံရမယ်ဆိုတာပါ။ဥပမာအရင်ကတရက်ကိုလူ3000လောက်လာကြည့်ကြရင်အခုတော့အဲ့ဒီဥယျာဉ်ရဲ့25ရာခိုင်နှုန်းလူ9500ပဲလက်ခံပါတော့မယ်လို့ Daniel Weiss ကပြောပါတယ် နယူးယောက်မြို့မန်ဟတန်အရက်မှာရှိတဲ့ဒီပြရိုက်ကိုသမတ်ပြရိုက်လို့လည်းခေါ်ကြပြီးတော့နှစ်စဉ်လူသန်းနဲ့ချီလာရောက်ကြည့်ရှုလေးရှိပါတယ်။ဒါပေမဲ့လည်းကိုဗစ်ကရောဂါကြောင့်နယူးယောက်မှာရှိတဲ့ကမ္ဘာအဆင့်မီယဉ်ကျေးမှုလက်ရာတွေပြတာတဲ့ဒီပြရိုက်တွေအဖွဲ့အစည်းတွေအနေနဲ့အားလုံးပိတ်ထားပြီးတော့အခုခါမှာဧည့်သည်တွေပုံမှန်ပြန်လာဖို့မျိုးအုပ်ချုပ်ရေးအဖွဲ့ကမျှော်လင့်နေတာပါမြို့ကန်တဦးဖြစ်တဲ့ Heather Beck ကအခုလိုပြောပါတယ
် I'm so excited I have missed seeing art in real life
the game was still ရှာမိပါတယ်ဒီအမှုပညာလက်ရာတွေလိုက်ကြည့်ရတဲ့အရာသာကိုလွှမ်းမိပါတယ် online ကနေကြည့်လို့ရပါမယ်လေကိုယ်တိုင်လာကြည့်ရတဲ့အရာသာနဲ့တော့ဘလုံးမကိုမရှင်းနိုင်ပါဘူးလို့ဆိုပါတယ်ပြရိုက်တွေအခုလိုပြန်ဖွင့်ပေမယ့်လေယောဂကူးဆက်မှုထိန်းချုပ်ဖို့အတွက်တာဝန်ရှိသူတွေကသတိကြီးကြီးနဲ့ဆောင်ရွက်နေပါတယ်ပြရိုက်လာသူတွေအနေနဲ့ကိုလာမဲ့အချိန်အတွက်ကြိုးပြီးတော့ appointment ယူဖို့လိုသလိုလာကြည့်ကြတဲ့အခါမှာလည်းနှာခေါင်းစည်းတွေတက်ရပါတယ်ဒါအပြင်ပြရိုက်မှာကိုင်းကြီးအဲ့လိုရတဲ့ဌာနနဲ့အစားအသောက်ရောင်းတဲ့ဌာနတွေလည်းပိတ်ထားပါတယ်မြို့ကန်တဦးဖြစ်တဲ့ KC Hatfield က
I really feel like the city has is really coming alive.
မြို့မှာပြန်စီကားလာပါပြီ။ဒီနေရာတွေကိုပြန်လာလေလို့ရတာကြောင့်လဲတကယ်ကိုစိတ်ချမ်းသာပါတယ်။ The Met ပြရိုက်မှာကြီးစရာတွေစုံပါတယ်လို့ဆိုပါတယ်။ဒီပြရိုက်ကိုနယူးယောက်မှာကိုရိုနာဗိုင်းရပ်စ်ကြီးအခြေပြန်ပွားချိန်မတ်လလေလောက်ကစတင်ပိတ်ခဲ့တာပါ။အခုချိန်မှာတော့နယူးယောက်မြို့ရင်းကပြရိုက်ပေါင်25ခုလောက်ဟာရှေ့ဘလူးပုံစံနဲ့ရှောက်လန်းကြမယ်ဆိုတာနဲ့ပတ်သက်ပြီးတော့သတင်းချက်လက်တွေဖလှယ်ကြသလိုလာလွယ်ကြသူတွေအနေကင်းရေးအတွက်စီမင်းစီကံတင်းတင်းကြပ်ကြပ်ချမှတ်ဆောင်ရွက်နေကြပါတယ်ခင်ဗျာညောင်မျိုးမှာလာမယ့်စက်တင်ဘာ21ရက်နေ့ကျရင်အခြေခံပညာကျောင်းတွေပြန်ဖွင့်ဖို့ကြေညာထားပါတယ်အခုအခါမှာတော့တချို့ကျောင်းတွေနဲ့မိဘတွေကကလေးတွေကိုစာသင်ခန်းပြင်ပလေးဝင်လေးထွက်ကောင်းတဲ့နေရာမှာစာသင်ကြတဲ့ပုံစံကိုချိန်နဲ့တတ်ကြပြီးပိုအန်နီယေကင်းတယ်လို့လည်းဆိုပါတယ်ကျောင်းဆရာမမရီစီယော်နီယာကအခုလိုပြောပါတယ
် It's an outdoor classroom showing how during this trying time of COVID and having
ဒီကိုဗစ်ကရောဂါကာလမှာအပြင်ထွက်ပြီးတော့စာသင်ကြတာပါကျောင်းဖွင့်လို့ကလေးတွေကျောင်းပြန်လာတဲ့ကြတော့စာသင်ခန်းအပြင်ထွက်ပြီးတော့သင်ပါတယ်အထူးသဖြင့်တော့မူဂျိုကလေးတွေအတွက်ပါရဲတွေရဲ့အကူအညီနဲ့လမ်းတွေကိုပိတ်လိုက်ပါတယ်ဒီပုံစံအတိုင်းမိဘတွေနဲ့အတူငူဂျုံနဲ့သူငယ်တန်းကလေးတွေကိုအချိန်ပိုဆော့ပြီးတော့လက်ခံနိုင်ဖို့မျှော်လင့်ပါတယ်လို့ပြောသွားတာပါ Brooklyn အရက်က PS 15ကျောင်းမှာဒီစာသင်ခန်းပုံစံကိုပြည့်စက်တင်ကြပြူလာနေပါတယ်မိဘတဦးဖြစ်တဲ့ Debbie Reservato က
I think it's a good idea yeah I
think it's ဒီ season ကောင်းတယ်လို့ထင်ပါတယ်ကလေးတွေအတွက်လည်းအကောင်းဆုံးနေရာပါဒါလို့သာပုံမှန်လုပ်နိုင်ပြီဆိုရင်တော့တကယ်ကိုကြိုက်ပါတယ်လို့ဆိုပါတယ်အခုလိုစာသင်ကြားပုံကိုမျိုးအချို့ရေးအဖွဲ့ဝင်တွေသိပြီးတော့ဒီလိုပုံစံနဲ့သင်ကြားမှုကိုလက်ခံအားပေးဖို့လဲမိရရီနဲ့ဆရာဆရာမရီကလူလာနေတာပါရှစ်တန်းကျောင်းသူလင်းရိုဇာရီယိုက
I think it's a good idea and it's a lot safer than being inside because inside the same area
အထဲမှာလည်းဆိုင်တော့အပြင်မှာပူကောင်းတယ်လို့ထင်ပါတယ်စာသင်ခန်းထဲမှာဆိုရင်ဒီလီကိုပဲပြန်ရှူနေရတာဖြစ်ပြီးတော့အပြင်မှာဆိုရင်တော့လေကောင်းလေတန့်ရနိုင်ပါတယ်ဒါပေမဲ့တယောက်နဲ့တယောက်တူချင်မှတော့တူမှာပါတချို့ကျောင်းသားတွေအတွက်အပြင်ဘက်မှာစာသင်ရတာပိုကောင်းနိုင်တယ်လို့တချို့တွေအတွက်လည်းစာသင်ခန်းထဲမှာနေရတာပိုကောင်းနိုင်တယ်လို့ဆိုပါရယ်ဒါပေမဲ့လည်းမကြခင်လအနေငယ်အတွင်းမှာပဲစောင်းရသည်ကိုရောက်မှဖြစ်တာကြောင့်ဒီစာသင်ကြားနည်းနဲ့ဘယ်လောက်ကြာကြာဆက်သွားနိုင်မလဲဆိုတာကိုလည်းစဉ်းစားဖို့လိုကြောင်းတချို့ကထောက်ပြကြပါရယ်ခင်ဗျာCOVID-19 ကာယောဂါကာလမှာအကြောင်းမျိုးမျိုးကြောင့်ဆေးရုံကိုသွားပြီးတော့ကျန်းမာရေးကုသမှုခံယူရသူတွေအတွေ့အဲ့လိုသွားတာဟာအပိုဝင်တော့ဝင်ဖို့တခုလိုဖြစ်နေတာပါ။တာမန်ကိုယ်ခံအားကောင်းတဲ့သူတွေတောင်မှကိုရိုနာဗိုင်းရပ်စ်ကူးစက်မှာကိုရှောင်ရှားတဲ့အနေနဲ့ကိုယ့်အိမ်မှာပဲနေထိုင်လှုပ်လှုပ်ကြိုင်နေကြတာမှတချို့ကတော့ဆေးရုံကိုမသွားမဖြစ်သွားမယ်အခြေအနေကိုရင်ဆိုင်ကြရပါတယ်။ဒါပေမဲ့အခုခါမှာတော့ဆေးရုံမှာကုသမှုခံယူရမယ့်ဝန်ဆောင်မှုကိုတချို့ကျန်းမာရေးဝန်ဆောင်မှုအဖွဲ့တွေကအိမ်တန်ရာရောက်လိုက်ပြီးတော့ကုသမှုပေးနေပါတယ်ဆေးရုံသွားမှာကိုဆိုရင်လည်းလူနာတူဖြစ်သူဝီလျံမယ်ရီက
With the COVID-19 I didn't want to be involved with that
ဒီကိုဗစ်ကာလမှာတခြားလူနာတွေနဲ့အတူဆေးရုံတက်မနေချင်ပါဘူးအခုအိမ်မှာနေပြီးတော့ကုရတာဆိုတော့အဆင်ပြေပါတယ်လို့ပြောပါတယ်Medically Home ကျန်းမာရေးဝန်ဆောင်မှုအဖွဲ့ဟာ Massachusetts ပြည်နယ် Boston မြို့တစ်ဝိုက်မှာအခုလိုအိမ်နံရာရောက်ကျန်းမာရေးဝန်ဆောင်မှုပေးနေတာပါဆေးရုံသုံးပစ္စည်းတွေသူနာပြုတွေဓာတ်ခွဲခံကိရိယာတွေ X-ray ဆက်တွေဒါတွေယူလာပြီးတော့ကုသပေးနေတယ်လို့ဆိုပါတယ် Medically Home အကြီးအကဲ Rafael Rakowski က
you had bluetooth high speed internet wireless device
bluetooth မြန်လုံးမြင့် internet wifi လူနာရဲ့အခြေအနေကိုစောင့်ကြည့်စစ်ဆေးတဲ့ဆက်အစင်းသစ်ပြင်ထားတဲ့အရန်ဘက်ထရီမီးဆက်တယ်လီဖုန်းဆက်သွယ်ရေး signal စတဲ့အစင်းမြင့်ဤပညာတွေကအိမ်မှာဘေးရန်နဲ့ကင်းကင်းနဲ့ကုသမှုပေးဖို့အဆင်ပြေစေပါတယ်လို့ဆိုပါတယ်ဒီကယောဂကာလမှာဆရာဝန်တွေအများစုဟာသူတို့ရဲ့လူနာတွေနဲ့ဆက်သွယ်ဖို့အွန်လိုင်းဤပညာကိုပို့ပြီးတော့အသုံးချလာကြပါတယ်မတွေ့မဖြစ်စမ်းသပ်ရမယ့်လူနာတွေကိုတော့စေကန်းလာခွင့်ပြုပေမဲ့အများစုကတော့အင်တာနက်ဗီဒီယိုကနေတဆင့်ကုသပေးနေပါတယ်။တကယ်ကတော့အွန်လိုင်းတယ်လီဖုန်းကနေတဆင့်ကုသပေးတဲ့စနစ်ဟာ1950လောက်ကတည်းကစတင်ခဲ့တာပါ။ဝီလျံမယ်ရီက
I didn't know it was possible to be like this at all.
ဒါလိုမျိုးအိမ်မှာနေပြီးတော့ကုသမှုရယူရတာမျိုးရှိတယ်ဆိုတာကိုမသိခဲ့ပါဘူး။ဆေးရုံသွားရတာထက်စာရင်အခုကအဆင်ပြေပါတယ်လို့ဆိုပါတယ်။အိမ်မှာနေရတဲ့အတွက်စိတ်ပိုလွတ်လပ်ပြီးတော့ယောဂလည်းပိုသက်သာတယ်ထင်ရတယ်လို့သူကပြောပါတယ်။အခုခါမှာတော့ကျမကြီးအာမခံတွေကလည်းအိမ်နံရရောက်လာပြီးတော့ကုသမှုပေးတဲ့အပေါ်ခွင့်ပြုလက္ခဏာကြောင့်ဒီနည်းပညာပိုကျယ်ကျယ်ပြည့်ပြည့်ဖြစ်လာဖို့အားလုံးကမျှော်လင့်နေကြပါတယ်ခင်ဗျာ။
အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။မြန်မာနိုင်ငံလေကြောင်းနဲ့အာကာသပညာတက္ကသိုလ်ကအင်ဂျင်နီယာတွေဟာမြေကမ္ဘာလေ့လာရေးဂျိုးရုလွှတ်တင်ဖို့လုပ်နေပါပြီ။ဒီစီမံကိန်းနဲ့ပတ်သက်ပြီးအပြည့်အစုံသိရဖို့သမော့ခတ်ချုပ်ဒေါက်တာကြည်တန်ကိုမေးမြန်းပြီးတင်ပြပေးမှာပါ။
ကဘာမီလေးလာရေးပေါ့နော်တပ် observation satellite ပါဒီ satellite မှာမှကျွန်တော်ကဟို micro satellite အမျိုးအစားပေါ့နော် kilogram 90ရှိတဲ့ micro satellite ကိုကျွန်တော်တို့ဒီနိုင်ငံတကာအာကာသစခန်းကနေပြီးကျွန်တော်တို့လွှတ်တင်ဖို့ရှိပါတယ
်ဒီမြေကဘာလေးလာရေးဂျိုးရုဟာမြန်မာနိုင်ငံကကိုပိုင်ဂျိုးရုလွှတ်တင်ဖို့စူးစမ်းနေတဲ့တတိယအဆင့်ဖြစ်ပါတယ်2016မေလထဲမှာ Intelsat company ရဲ့ဆက်သွယ်ရေး channel ကိုငှားသုံးတဲ့မြန်မာဆက်ပွန်းနဲ့ပထမအဆင့်ကိုစတင်ခဲ့ပြီး2019 November လထဲမှာ Intelsat Company နဲ့ပဲနောက် channel တစ်ခုကို15နှစ်တာငှားသုံးတဲ့မြန်မာဆက်တူးကတော့ဒုတိယအဆင့်ဖြစ်ပါတယ်
။ဟိုဆက်သွယ်ရေးကဏ္ဍအနေနဲ့ကျွန်တော်တို့ဒီ Intelsat နဲ့ပေါ့နော်မြန်မာဆက်1ဆိုပြီးလဲလွတ်ခဲ့ပါတယ်။အဲ့ဒါတော့ကျွန်တော်တို့ကကွန်ဒိုဆက်မျိုးစားပေါ့နော်။ဟိုမှာရှိတဲ့ transporter ကိုကျွန်တော်တို့ဒီဝယ်ပြီးဆိုဟိုမြန်မာရဲ့ဒီဆက်သွယ်ရေးကဏ္ဍနော်နောက်က internet အသုံးပြုမှုတွေကျုပ်တန်ထုတ်လွှင့်မှုတွေအတွက်နောက်တစ်ခါကျတော့ကျွန်တော်တို့ကဟို joint satellite ပေါ့နော်ဆိုတော့ Intelsat နဲ့ကျွန်တော်တို့မြန်မာဘက်နဲ့တဝက်စီကြာခံပြီးဆိုဒီပါတဲ့ transporter နဲ့ကျွန်တော်တို့ကတဝက်စီပေါ့နော်အဲ့လိုနဲ့လွှတ်ခဲ့တဲ့ဟာရှိပါတယ်ဒါတွေကဆိုတော့ဆက်သွယ်ရေးကဏ္ဍအတွက်အများကြီးထောက်ကူပြုတယ်ပေါ့နော်နောက်တစ်ခါဒီ internet အသုံးပြုမှုတွေ protest တွေအတွက်ပေါ့နော်ဟိုထောက်ကူပြုတယ်သို့တော့ကျွန်တော်တို့ဒီမှာ sector တွေအများကြီးစိုက်ပျိုးရေးမွေးမြူရေးတည်တော်ရေလုံငန်းတက္ကသိုလ်ဘဝဘေးအနေရစသဖြင့်ဒီဟာတွေအတွက်လည်းကျွန်တော်တို့ဟိုဂျိုရုလွတ်ဖို့ရလိုတယ်အဲ့ဒီအတွက်ကကျွန်တော်ခုပြောတဲ့ကဘာမီလိလရေးဂျိုရုကနေကျွန်တော်တို့ကဟို satellite image တွေကိုပေးတယ်ပေါ့နော်ပေးတဲ့ satellite image တွေပေါ်မှာကျွန်တော်တို့ကဒီနည်းပညာတွေနဲ့ပြန်ပြီးဆိုသုံးနိုင်တဲ့ခန္ဓာအတော်များများဟိုဒီဆိုပြောတဲ့ကဘာမီလိလရေးဂျိုရုကနေပြီးဆိုပံ့ပိုးပေးနိုင်တယ်ပေါ့
ဘယ်လိုပံ့ပိုးပေးနိုင်တာပါလဲ
ကဘာမီပေးရလေဆိုကျွန်တော်တို့ကသွားဆိုကျွန်တော်ရေးကြည့်ရဲ့ပြည့်ရဆိုရေး area ဆိုတော့ flat monitoring လုပ်လို့ရတယ်အဲ့ဒီ flight ကနေမှကျွန်တော်တို့ကဘလောက်ထိအောင် damage ဖြစ်နိုင်လဲဆိုတော့ရေးလို့ရတယ်ဘလို့စီမံခန့်ခွဲကြမှာလဲပေါ့နော် disaster management နောက်ကဒီခုလွတ်မြောက်ကဆိုတော့ weather အတွက်လဲ focusing လုပ်လို့ရတယ်ဆိုတော့ဒီဆိုတော့ thunderstorm တခုကဘယ်လိုသွားနေလဲဘလောက်နှုန်းနဲ့တိုက်နေတယ်ဆိုတော့ဒီမိုးလေဝသဒီခံမှန်းတွက်ချက်မှုကိုလဲပို့ပြီး accuracy ကောင်းအောင်လုပ်ပေးနိုင်တယ်ပေါ့နော်ဆိုင်ပြိုးရေဆိုဆိုင်ပြိုးရေဒီ crop monitoring ပေါ့နော်ဒီဘက်တီးနန်တွေရဲ့အခြေအနေတွေပိုးကျနေသလားဟိုလေမြေသူတို့ရဲ့အပင်ဖြစ်တမှုအတွက်မြေဩဒါတွေလိုလားဒါတွေကကျွန်တော်က satellite image ရတဲ့အားအနေပြီးဆိုကျွန်တော်တို့ color index တွေနဲ့ကျွန်တော်ကပြန်ခွဲပြီးဆိုသူသဘောဥပမာဆိုပါဆိုကျွန်တော်ကဟိုပိုးမွားတွေကြာတယ်ကျိုင်းကောင်တွေကြာတယ်ဒါဆိုလို့ချင်းလဲကျွန်တော်တို့ကဒီ satellite image ရိုက်လိုက်တယ်ရိုက်ပြီးဆိုအဲ့ပေါ်နေမှာဘယ်နေရာရောက်ဖြစ်ပိုးကျနေဆိုတာကျွန်တော်အကုန်ဟိုအတိအကျဒီဟာပြန်ပြီးဆိုတွက်ထုတ်ယူလို့ရတယ်ပေါ့နော်ကျွန်တော်ဒီ satellite image ကအခု GIS ပေါ့နော်ဒီနည်းပညာတွေဆိုအခုဇာပေးတွေကျွန်တော်ဒီဆောက်လုပ်ရေးဝန်ကြီးဌာနတို့ကနေသုံးတယ် land use တွေနောက်ကကျွန်တော်တစ်တော်တွေရဲ့အနေထားတွေပေါ့နော်ဆိုတော့ဒီ deforestation တွေဘလို့ဖြစ်နေလဲဆိုတော့ဟိုတတော်တွေပြုံးနေမှုဘလို့ရှိတယ်ဘယ်နေရာမှာဘလို့ကာဘာပြောင်းပြန်လုပ်လို့ရမလဲဆိုတဲ့ဟာတွေဟို land use နဲ့ပတ်သက်တာတွေနောက်အခါကျွန်တော်က urban planning တွေပေါ့နော်ဒီဟာတွေလည်း ရလာတဲ့ satellite image ကနေမှာကျွန်တော်တို့ကဟို GIS technology နဲ့ဟိုပေါင်းပြီးဆိုတော့အသုံးချမယ်ဆိုလို့ချင်းရပါတယ်နောက်ဆုံးတော့ကျွန်တော်က national planning ပေါ့နော် national planning လုပ်တဲ့အချိန်ထိအောင်ကိုပဲကျွန်တော်တို့ကဒီ software satellite image တွေကအများကြီးထောက်ကူပေးနိုင်ပါတယ်ဗျာဟုတ်
အခုကဘာမြေလေးလာရေဂျိုရု EOS စီမံကိန်းမှာလှက်တင်မဲ့ဂျိုရုတွေနဲ့ပတ်သက်ပြီးဘယ်လိုစီစဉ်ထားပါသလဲ
ဒီစီမံကိန်းမှာတော့ဂျိုရုနှလုံးလွတ်မှာပေါ့နော်အခုပထမတစ်လုံးကအခုလာမဲ့2021 February မှာကျွန်တော်တင်ပါပါတင်တာကကျွန်တော်ကဘာမြေအထက်ကီလိုမီတာ400နဲ့600ကြားထဲမှာရှိမှာပေါ့နော်ဒုတိယလွတ်မဲ့လုံးကတော့ကျွန်တော်ကီလိုမီတာ600ဖြစ်ပါတယ်ဟုတ် satellite တွေမှာလည်းသူတက်တန်းနဲ့သူရှိတယ်ဗျ
အဲ့
တော့ကျွန်တော်ကတော့ဒါဆိုနှစ်နှစ်ခွဲ3နှစ်အဲ့လောက်ပတ်ဝန်းကျင်မှာသုံးလို့ရတယ်ပေါ့။ဟိုကကျွန်တော်ကဆက်သွယ်ရေးဂျိုရုဆိုရင်သူ့ရဲ့တက်တန်က15နှစ်တခါလဲတက်မှတ်ပြီးသားတက်မှတ်ပြီးသားဆိုတာသူ့ရဲ့ပို့သွားလို့ရှိရင်လည်းနည်းနည်းပဲအများကြီးမပို့ဘူးပေါ့နော်။ဘာလို့ဆိုသူ့မှာဂျိုရုကိုထိန်းချောင်းတဲ့ပို့အတွက်လိုတဲ့ဖြူရယ်တွေရှိတယ်။အဲ့ဒါဆက်တလိုက်နေတဲ့သူတခါလဲတွက်ချက်ပြီးသူထဲလိုက်အဲ့ဖြူရယ်ကုန်တဲ့အချိန်မှာဂျိုရုကြီးကတော့ပြတ်တော့မကြဘူး။ဒါပေမဲ့ကိုယ်နိုင်ငံပေါ်မှာဖြတ်မသွားတော့ဘူး။အဲ့တော့သူက useless ဖြစ်တော့မှာပေါ့နော်အဲ့ဒါပေါ် motive ကျွန်တော်က design line ဆိုပြီးစ design လုပ်ကြတယ်အဲ့ဒါကိုကြိုးတွဲရပါတယ်ဆိုတော့ကျွန်တော်ကဒီနှလုံးဆိုတဲ့ဟာမှာပထမတစ်လုံးတက်တန်းကုန်ကန်ဒီမှာနောက်တစ်လုံးကျွန်တော်တို့ပြုတ်ဖွဲ့ရပေါ့အဲ့တော့အခုလက်ရှိပထမတစ်လုံးမှာတော့ကျွန်တော်တို့ဒီရှိပြီးသားဒီ design တွေကကိုယ်နိုင်ငံရဲ့လိုအပ်ချက်နဲ့ကိုက်ညီတဲ့ဂျိုရုအမျိုးသားကိုကျွန်တော်တို့ပထမအလှုပ်မှာပေါ့နော်ဒါမှမဟုတ်ကျွန်တော်အဲ့ဒီထဲမှာကျွန်တော်တို့ရဲ့ requirement တွေအကုန်လုံးကိုက်တဲ့ဟာဖြစ်ချင်မှပြုံးမယ်အဲ့မှာကျွန်တော်ကဒီကြားထဲမှာသူ့ကိုသုံးမယ်သုံးနေရင်လည်းမှာကျွန်တော်တို့ရဲ့ demand တွေကဘာလို့လဲဆိုတော့စာပေးတွေကျွန်တော်ယူပြီးနောက်ဒုတိယတစ်လုံးကျတော့ကိုယ်တိုင်းအချိန်မှာ design လုပ်နိုင်ပြီပေါ့လုပ်နိုင်တဲ့အချိန်မှာကိုယ်နိုင်ငံရဲ့လိုအပ်ချက်နဲ့ပိုးပြီးကိုက်ညီတဲ့ design တို့မှာပါသုံးမယ် function တွေကတော့ကဘာမီလေးလာရေးပါပဲခင်ဗျာဟုတ
်ဆရာတို့တကယ် run ဖြစ်တယ်မှာဘယ်နေပါလဲဆရာ
2021 February ပါရက်အတိအကျတော့ဒါတော့ကျွန်တော် launcher ပေါ့အခုကျွန်တော်တင်တာတော့ NASA ဘက်ကနေတင်ပါ NASA ကနေတင်ပေးမှာပဲ American Space Agency လေခုလက်ရှိတော့သူက February လို့ပေးထားတာရှိရပေါ့ရက်အတိအကျတော့ကျွန်တော်တို့ပထမဒီမှာ set 2ဆိုကျွန်တော်လွတ်မဲ့ target date တဲ့ဆိုလောက်လောက်ကိုပဲကျွန်တော်နောက်ရောက်သွားတာရှိရဒါဟိုလွတ်မဲ့အချိန်မှရှိမဲ့ weather ဘာညာဒီအားလေးလည်းရှိရပေါ့ရက်ကတော့အတိအကျကြီးသူတို့ပြောသေးဘူးသို့တော့ February ထဲမှာကျွန်တော်တင်မယ်တင်တယ်ဆိုတော့အဲ့ဒီ February လမှာ NASA ကဒုံးမြန်ကကျွန်တော်နိုင်ငံတကာအာကာသစကန်ကိုသွားဖို့ရှိပါတယ်ဒီဆော့ဘကုန်နေဂျိုရုတွေတဲသွားပြီးတော့အာကာသစကန်ကိုပို့တယ်အာကာသစကန်ကနေမှာကျွန်တော်ကဒီဂျိုပတ်လန်နဲ့ကို match လာတဲ့မှာပြန်ပြီးထည့်ပေးမယ်ထည့်ပြီးကျွန်တော်နိုင်ငံပေါ်နေပတ်မယ်ပေါ့နော
်ဟုတ်ကဲ့ပါဆရာဆရာတော့ဒီလို account တွေဖော်နေအောင်ဆရာတို့ဘယ်နိုင်ငံတွေနဲ့ချိတ်ဆက်ပြီးဆောင်ရွက်နေပြောပြပေးပါဆရာ
အခုလက်ရှိဒီစီမံကိန်းကတော့ဒီဂျပန်နိုင်ငံဟိုကိုရိုတက္ကသိုလ်နဲ့ပူးပေါင်းဆောင်ရွက်မှာပါ။ဒါပြည်ထောင်စုအစိုးရအဖွဲ့ကလည်းဒါမနစ်ကတို့ဟိုစက်တင်ဘာ9ရက်နေ့ကကက်ဘိနက်အစည်းအဝေးမှာပဲသဘောတူဖွင့်ပြတဲ့ဟာတက္ကသိုလ်ချင်းပူးပေါင်းဆောင်ရွက်တယ်ဆိုမှလည်းဒါကတော့နိုင်ငံတော်ဘတ်ဂျက်ကကြာခံတဲ့စီမံကိန်းပါလေစီမံကိန်းရ
။ဒီကြောင့်လည်းအာကာသပညာတက္ကသိုလ်ပါမုခချုပ်ဒေါက်တာကြည်သွန်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော
်။အခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်ကိုကြေညာပေးပါမယ်။အမေရိကန်ခေတ်သစ်သမိုင်းတစ်လျှောက်ခက်ခဲဆုံးလို့ဆိုရဲလာမယ့်သမ္မတရွေးကောက်ပွဲနဲ့ပတ်သက်လို့ပို့ပြီးတော့ဆိတ်ရှုပ်ထွေးစေမယ့်အကြောင်းအရာတွေကိုသမ္မတဒေါ်နယ်ထရမ့်ကပြောဆိုလာပါတယ်။စာရိုက်ကနေမဲပေးတဲ့စနစ်အလုတ်ဖြစ်မဖြစ်စမ်းသပ်ကြည့်တဲ့အနေနဲ့သူ့ကိုထောက်ခံသူတွေနှစ်ကြိမ်မဲပေးကြပါလို့ပြောဆိုခဲ့တာနဲ့ပတ်သက်ပြီးတခါပြန်ရှင်းလင်းဖို့သမ္မတထရမ့်ကြိုးစားနေပါတယ်။စာရိုက်ကနေပေးကြမဲ့မဲတွေကနေမဲမတမာမှုတွေဖြစ်လာနိုင်တယ်လို့သမ္မတထရမ့်ကတက်တီအထောက်အထားရှိပဲအကြိမ်ကြိမ်ဆွဆွဲပြောဆိုထားပြီးစာရိုက်ကမဲတွေတကယ်ပဲရေတွက်ခံရသလားဆိုတာသိချဖို့မဲယုံတွေကိုလည်းတွားပြီးတော့မဲပေးကြဖို့ North Carolina ပြည်နယ် WECT ရုပ်သံနဲ့ဗဟုနေတွေ့ဆုံမေးမြန်းခါမှာသမ္မတထရမ့်ကပြောဆိုခဲ့တာပါ။Pennsylvania ပြည်နယ် Electro မြို့မှာတော့သူ့စကားတွေကိုပြန်ပြီးတော့ရှင်းလင်းဖို့သမ္မတ Trump ကြိုးစားလာပုံရပါတယ်။သူ့ကိုထောက်ခံသူတွေအနေနဲ့စာရိုက်ကနေပို့လိုက်တဲ့ Mary ပါမပါဆိုတာမဲယုံမှာတွားပြီးစစ်ဆေးပြီးတော့ Mary ပါတယ်ဆိုရင်တော့နောက်တစ်ကြိမ်မဲပေးစရာမလိုပါဘူးဆိုပြီးပြောဆိုခဲ့တာပါ။ Greece နဲ့ Turkey နိုင်ငံကြားရေပြင်ပိုင်းနဲ့အရင်ပွားနေတဲ့မြေထဲပင်လယ်ဒေသအရှေ့ဘက်ပိုင်းမှာ Turkey ကစီးရေလေ့ကျင့်မှုတွေအကြီးအကျယ်လုပ်နေတဲ့အတွက်မတော်တဆထိတိုက်သွင်းမှုတွေဖြစ်မလာအောင်နှစ်နိုင်ငံတွေ့ဆုံဆွေးနွေးဖို့တဘောတူလိုက်ပါပြီ။မြောက်အတလန္တိတ်စစ်စာချုပ်နေတိုအဖွဲ့ဝင်နှစ်နိုင်ငံကြားဒီကိစ္စကိုတန်တမာရင်းနှီးနဲ့ဖြေရှင်းဖို့ကြိုးစားတာမှလည်းအောင်မြင်မှုမရတာကြောင့်ဆိုရင်မှုတွေတိုးလာချိန်မှာပဲနေတိုအထွေထွေမှုချုပ်ယန်စတိုလန်ဘတ်ရဲ့ဂျာဝင်ဆောင်ရွက်မှုနဲ့နှစ်နိုင်ငံဆွေးနွေးဖို့ဖြစ်လာတာပါအင်္ဂါနေ့မှာစတင်လိုက်တဲ့နံပါတ်ကြားစီရေးလေ့ကျင့်မှုကိုတုံ့ပြန်တဲ့အနေနဲ့ Greece နိုင်ငံကလည်းတူရကီနဲ့ဆက်အနီးကကတ်စတယ်လိုရီဇိုမြို့ကိုစစ်တပ်ဖွဲ့တွေဆစ်လုခဲ့ပါတယ် ဒီလောက်ရက်ကပုံမှန်စီရေလေ့ကျင့်မှုသာဖြစ်တယ်လို့ဂရိစတိုကပြောပေမဲ့တူရကီကတော့ရန်စားတဲ့လောက်ရက်အဖြစ်ရှုမြင်နေပါတယ်။မြေထဲပင်လယ်ဒေသမှာသဘောပေါက်ဓာတ်ငွေတွေအများအပြားတွေ့ရှိခဲ့တာကြောင့်ဆယ်စုနှစ်တွေနဲ့ချီနှက်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအခြေအတင်ဖြစ်နေတဲ့ဂရိစနဲ့တူရကီနိုင်ငံကြားတင်းမာမှုတွေပိုတိုလာတာလည်းဖြစ်ပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ပသရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကြားမှာရှင်လာပါစေရှင်။ကျွန်မနာမလောပါ။
This program has come to you from the Voice of America, Washington.